Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ POA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်အောက်တိုဘာလ10ရက်ဗုဒ္ဓနေ့ညဖက်9:30နာရီအစီအစဉ်တွင်စတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနန်းလောပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားပါမယ်
။ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့တူရကီနိုင်ငံက sorry ကွန်ဆက်ဝေယုံကိုတွဲရောက်ခဲ့ပြီးတဲ့နောက်ပျော်ဆုံးနေတဲ့ sorry သတင်းတောင်းနဲ့ပတ်သက်လို့အဖြစ်မှန်ဖော်ထုတ်ဖို့တောင်းဆိုစံတွေဆက်လက်ထွက်ပေါ်နေပါတယ်။အမေရိကန်တောင်ပိုင်း Florida ပြည်နယ်ကိုဒီနေ့စတင်ဝင်ရောက်လာနေတဲ့အင်အားပြည့် Hurricane Monsoon Michael ပုံမအကောက်လာနေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တငီထိုင်တဲ့သူချင်းညာပြီးသွားမှာပါ
။ကောင်းပါပြီရှင်။ Eleven Media Group ကသတင်းသမားတချို့ကိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကပုံမ905ခါခွေနဲ့တရားဆွဲဆိုလိုက်တဲ့သတင်းမှာကြားဖို့ရှိတာကတော့
တရားဆွဲတဲ့လူကတော့ရန်ကုန်တိုင်းဒေသကြီးရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကညွှန်ကြားရေးမှူးဦးအောင်ကျော်ခိုင်ကတရားလိုလုပ်ပြီးတော့တရားဆွဲလာ
11 Media သတင်းသမားတွေရဲ့ရှင်းနေဦးကြီးမြင့်ပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒီနောက်မှာတော့တအောင်ဖလောင်လက်နက်ကိုင်ဖွဲ့ TNL ကဖမ်းဆီးပြီးတော့ထောင်ချခဲ့တဲ့ရှမ်းအမျိုးသမီးနှောင်းမိုဟောင်ကိုမကြခင်ပြန်လွတ်ပေးတော့မယ်ဆိုတဲ့သတင်းစကန်တိုင်းကလေးမျိုးကနေချင်းပြင်းနဲ့ဖလန်ဟာခါအထိလမ်းမကြီးအစင်မြင့်တင်ဆောက်တော့မယ့်သတင်းတွေကိုကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့တင်ဆက်နေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူလူနဲ့ဂျမရေးဦးကျော်စန္ဒာရဲ့မြမအရေးတုံသက်ချက်နဲ့အားကစားသတင်းလွှာတွေကိုတင်ဆက်တော့မှာပါအခုအရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်လင်းဦးနဲ့တင်ထိုက်တို့ကပြောပြပေးကြပါအောင်ရှင
်။တူရကီနိုင်ငံအစ္စတန်ဘူမြို့က sorry ကောင်စစ်ဝင်ကိုတွားရောက်ခဲ့ပြီးတဲ့နောက်ပျောက်ဆုံးနေတဲ့ sorry သတင်းတော်ဟာသူအန်ဒီရဲ့ကျောင်းဝန်နှောင်းစိုးရင်ပူပန်ခဲ့ပေမဲ့တန်တမန်ဆိုင်ရာအစအုပ်တခုမှဘာမှကြောက်စရာမလိုလောက်ဘူးလို့ယူဆထားခဲ့တဲ့အကြောင်းရေးစားဖြစ်သူကပြောလိုက်ပါတယ်။ဒီနောက်ဂျမဲခါရှော်ဂီဟာ sorry ကောင်စစ်ဝင်ကိုစက်တင်ဘာ28ရက်နေ့ကဗမာတကြိမ်တွားရောက်ခဲ့ပြီးသူတို့နှုတ်လက်ထပ်ဖို့လိုအပ်တဲ့စာရစာတမ်းထောက်ထားရယူဖို့ပြီးခဲ့တဲ့သတင်းပတ်ထဲနောက်တစ်ကြိမ်ပြန်သွားခဲ့တာဖြစ်ပြီးဒီနောက်ပိုင်းမှာပျောက်ဆုံးနေတာဖြစ်တဲ့အကြောင်းရေးစားဖြစ်သူ Hattie Sanchez က Washington Post သတင်းစာမှာရေးသားခဲ့တာပါ။ဒီနောက်ခါရှော်ဂီဘာဖြစ်သွားတယ်လဲဆိုတာကိုတူရကီအနာဝယ်နေဖော်ထုတ်နိုင်မယ်လို့ယုံကြည်ကြောင်းပြောဆိုခဲ့တယ်လို့ရုတ်တရက်ပျောက်ဆုံးသွားတဲ့ကိစ္စပေါ်အများအယုံစိုက်မှုရရှိလာစေဖို့သမ္မတ Donald Trump ရဲ့အကူအညီကိုလည်းတောင်းခံထားပါတယ်။sorry ကောင်စစ်ဝင်ရုံးတဝိုက်ကလွန်ညွှန်းမှတ်တမ်းနေဗီဒီယိုတွေထုတ်ပြန်ပေးဖို့လဲ sorry ကောင်ဆောင်တွေကိုတောင်းဆိုခဲ့တာပါ sorry နိုင်ငံကတော့တင်းတောက်ခါရှော့ကီဟာကောင်စစ်ဝင်ရုံးကပြန်လည်ထွက်ခွာသွားခဲ့ကြောင်းပြောဆိုထားပြီးကောင်စစ်ဝင်ရုံးနဲ့မှာပဲအသက်ခံခဲ့ရတယ်လို့တူရကီတာဝန်ရှိသူတွေရဲ့ဆွဆွဲချက်ကိုလည်းညင်းဆန်ထားပါတယ်ပြန်လည်ပြောဆိုချက်တွေနဲ့ပတ်သက်လို့နှစ်ဖက်စလုံးကတော့အထောက်အထားတစုံတရာထုတ်ပြန်လာမျိုးတော့မရှိပါဘူး။တင်းတောက်ခါရှော့ကီဟာ sorry အင်ရှေ့မင်းသားမိုဟာမက်ဘင်ဆယ်မင်ကြောင်း Washington Post သတင်းစာမှာရေးသားတာပါဝင် sorry ဆိုရကိုဝေဖန်နေသူတူလည်းဖြစ်ပါတယ်
။တင်းတောက် Victoria Marinova ကိုအထမပြုကျင့်တပ်ဖြတ်ခဲ့မှုနဲ့ပတ်သက်ပြီးတန်တရားရှိသူတို့ကိုဖမ်းဆီးထားတဲ့အကြောင်းဒီကနေ့ဗုဒ္ဓနေ့မှာ Bulgaria အစိုးရတာဝန်ရှိသူတွေကပြောပါတယ်။တန်တရားနဲ့ဖမ်းဆီးခံထားရသူကဘူဂေးရီးယားနိုင်ငံသား Severin Krasimirov ဖြစ်ပြီးသူ့ကိုဂျာမနီမှာဖမ်းဆီးခဲ့တယ်လို့အစိုးရရှေ့နေချုပ် Sotia Sasarov ကပြောဆိုထားပါတယ်။ Marinova မရင်းကျင်တပ်ဖြတ်ခံရမှုကသူ့ရဲ့အလုပ်နဲ့တော့မသက်ဆိုင်ဘူးလို့စုံစမ်းစစ်ဆေးသူတွေကအခုအချိန်မှာယုံကြည်ထားပြီးဒါကမထင်မှတ်ပဲတိုက်ခိုက်ခံရတာသာဖြစ်တယ်လို့ယူဆတဲ့အကြောင်းလားအစိုးရရှေ့နေချုပ်ကသတင်းထောက်တွေကိုပြောပါတယ်။ဖမ်းဆီးထားတဲ့ Krasimirov ကိုတော့မရင်းကျင်မှုကြိုတင်ကြံစည်တပ်ဖြတ်မှုတွေနဲ့ဆွဲချက်တင်ထားပါတယ်။ဥရောပသမ္မတရန်ပုံငွေအစီအစဉ်နဲ့နိုင်ငံရေးသမားတွေပါဝင်ပတ်သက်နေတဲ့အခက်အခဲလိုက်စားမှုဆွဆွဲချက်ကိုသတင်းတောက် Marinova ကစုံစမ်းထောက်လှမ်းခဲ့တာပါ။သူမရဲ့ရုပ်အလောင်းကိုပြီးခဲ့တဲ့စနေနေ့တုန်းကမြောက်ပိုင်းမြို့ Rus ကပန်းချံတစ်ခုထဲမှာတွေ့ခဲ့ရတာဖြစ်ပါတယ်။
Hurricane Michael ရဲ့အနေနဲ့ကြီးမားလွန်းလာကြောင်းအမေရိကန်တောင်ပိုင်း Florida ပြည်နယ်ကဒေသခံတွေကြိုတင်ပြင်ဆင်ထားကြဖို့မိုးလေဝသခန့်မှန်းသူတွေသတိပေးနေကြမှာပဲဒီနေ့မနေ့ပိုင်းမှာမုန်တိုင်းပုံမအကောက်လာနေပါတယ်။ပြည်ဟာဆင်လေးရှိရဲ့ Hurricane Monsoon ဟာဗိုလ်ထုနေစောင်းမှာတနားကိုအမြင့်ဆုံးလေတိုက်နှုန်း245ကီလိုမီတာအထိရှိနေတဲ့အကြောင်းအမေရိကန်မြို့သား Hurricane Monsoon ဌာနကပြောဆိုခဲ့တာပါ။ Hurricane Michael ဟာ Florida ပြည်နယ်နောက်မြောက်ဘက်ပန်ဟန်ဒယ်မှာအပြင်းထန်ဆုံးမုန်တိုင်းတစ်ခုဖြစ်နေလဲချင်းကြောင်နေပါတယ်ဒီနေ့မွန်လွဲပိုင်းမုန်တိုင်းခုံးလေးပိုင်းဝင်ရောက်တဲ့အချိန်ထိဆက်လက်အားကောင်းမယ်လို့ခန့်မှန်းထားတဲ့အတွက်မုန်တိုင်းတန်တဲ့အခြေအနေတွေကိုစတင်မှတ်တမ်းတင်ခဲ့တဲ့1852ခုနှစ်ကစလို့အားကောင်းဆုံးမုန်တိုင်းတစ်ခုလည်းဖြစ်လာနိုင်ပါတယ်ဒီနေ့စောပိုင်းမုန်တိုင်းအဖျားစတင်ရိုက်ခတ်ခဲ့တဲ့ပန်ဟန်ဒယ်မှာတော့ မွန်တိထန်စွာရွာသွန်းခဲ့ပြီးမွန်တိုင်းပုံချက်ကတော့မွန်လပိုင်းလောက်မှာကုန်းလွင်ပိုင်းဝင်ရောက်လာမှာပါမွန်တိုင်းကကုန်းလွင်ပိုင်းမဝင်ခင်မက္ဆီကိုပင်လယ်ကွေတဲကနှွေးထည့်တဲ့ပင်လယ်ပြင်မှာပုံမအကောင်းလာလိမ့်မယ်လို့လည်းခန့်မှန်းထားပါတယ်မွန်တိုင်းရောက်လေပြင်းတွေနဲ့တချို့နေရာတွေမှာ၄မီတာလောက်ထိလှိုင်းကြီးနိုင်တဲ့အန္တရာယ်ရှိနေကြောင်းလည်းသတိပေးထားပါတယ်ရှီလာမဲရတူတွင်ဖလော်ရီဒါအဲလဘားမားနဲ့ဂျော်ဂျီယာပြည်နယ်နေရာတော်များမှာမိုးရေချိန်10စင်တီမီတာကနေ20စင်တီမီတာလောက်ထိရွာသွန်းနိုင်တယ်လို့လည်းခန့်မှန်းထားတာပါကမ်ရိုနဒေသကလူတွေဘေးလွရာရွှေ့ပြောင်းကြဖို့နဲ့မွန်တိုင်းဝင်ရောက်ချိန်မှာလုံလုံချုံချုံနေထိုင်မှုနဲ့ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရစ်စကော့ကမနေ့မနက်နှောင်းပိုင်းနဲ့ဒီနေ့စောပိုင်းထိတွတ်တာလူမှုကွန်ရက်ကနေတောက်လျှောက်သတိပေးနေပါတယ်။မွန်တိုင်းကကုန်းတွင်းပိုင်းဝင်ရောက်လာတော့မှဖြစ်တာကြောင့်ဒီနေ့ညနဲ့မနက်ပိုင်းထိသတိရှိရှိနေထိုင်မှုဖလော်ရီဒါဒေသခံတွေကိုအုပ်ချုပ်ရေးမှူးကတိုက်တွန်းထားတာပါ။ပြန်လည်ထူထောင်ရေးအတွက်အကူအညီပေးဖို့ဘိုးဆိုးရဲ့အရေးပေါ်အကူအညီပေးရေးတာဝန်ရှိသူတွေအသိရှိနေတဲ့အကြောင်းလဲသမ္မတဒေါ်နယ်ထရန့်ကပြောဆိုထားပါတယ်။
ကဘာကြီးပုံတွင်မှုကိုအနှိမ်ဆုံးအဆင့်မထင်းချုံနိုင်မှုဆိုရင်ကဘာမြေရဲ့အနာဂတ်ချင်းချောက်မှုတွေကိုသတိပေးထားတဲ့ကုလသမဂ္ဂအဖွဲ့အစည်းတစ်ခုကထုတ်ပြန်တဲ့သတိပေးချက်အစီရင်ခံစာကိုဖတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။အစီရင်ခံစာကိုမဖတ်ရသေးခင်မှာပဲသမ္မတထရန့်ဘက်ကတော့ဒီအစီရင်ခံစာပါအချက်တွေကအရေးမကြီးတယ်လို့သဘောထားမျိုးပြောဆိုပါတယ်။ကုလသမဂ္ဂအဖွဲ့ရဲ့အစီရင်ခံစာကိုသူလက်ခံရရှိထားတဲ့အကြောင်းဘယ်သူတွေရေးသလဲဆိုတာသိကျင်တဲ့အကြောင်းဘာကြောင့်လဲဆိုတော့အစင်းခန်းစာတွေကိုတိတ်ကောင်းအောင်လုပ်လို့ရတယ်လို့မကောင်းအောင်လည်းရေးလို့ရတယ်။ဒါပေမဲ့သူ့အနေနဲ့တော့အဲ့ဒီအစင်းခန်းစာကိုဖတ်မှာဖြစ်ပါတယ်လို့အမေရိကန်သမ္မတကပြောဆိုခဲ့ပါတယ်။ကမ္ဘာတဝန်းဖန်လွှင်ရင်တန်းငွေထုတ်လွှင့်မှုကိုရှော့ချရေးရည်ရွယ်တဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကနေပြီးခဲ့တဲ့နှစ်ကပဲအမေရိကန်တို့နှုတ်ထွက်ဖို့သမ္မတထရန့်ကလုပ်ခဲ့တာပါ။2030နဲ့2052ခုနှစ်ကြားကာလအတွင်းလူသားတွေကြောင့်ဖြစ်တဲ့ပူနွေးမှုနှုန်းကိုဓာတ်သမ5ဒီဂရီစင်တီဂရိတ်လောက်လျှော့ချနိုင်ဖို့ကမ္ဘာခေါင်းဆောင်တွေလုပ်ကြမယ်ဆိုရင်မြေကမ္ဘာရဲ့ရာသီဥတုကျန်းမာရေးဇီဝစနစ်တွေပိုပြီးကောင်းမွန်လာမယ်အကြောင်းကုလသမဂ္ဂရဲ့အစီရင်ခံစာကဖော်ပြထားတာပါ2030နဲ့2052ခုနှစ်ကြားပူနွေးမှုကို1ဒီဂရီစင်တီဂရိတ်ထိလျှော့ချဖို့ကမ္ဘာတစ်လွှာသဘောတူထားတာဖြစ်ပါတယ်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့ပို့ထုတ်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရုရှားတောက်လိုင်းရောင်စာကဲစကရစ်ပဲကိုပြီးခဲ့တဲ့မလာတဲ့အင်္ဂလန်မှာစိတ်ခတ်တက်ခတ်ခဲ့သူဖြစ်တန်မြတ်ရှိသူ2ဦးနဲ့2ဦးဟာရုရှားစစ်တောက်လိုင်းရေးအေဂျင်စီ GRU ဖွဲ့ဝင်ထူးချွန်ဆူရဆရာဝန်2ဦးဖြစ်သူဒေါက်တာအလက်ဇန္ဒားမစ်ရှကင်ဖြစ်တဲ့အကြောင်းရုရှားစုံစမ်းစစ်ဆေးသူတွေကထုတ်ဖော်ပြောဆိုလိုက်ပါတယ်တန်မြတ်ရှိသူနောက်2ဦးကတော့ရုရှားစစ်တောက်လိုင်းရေးဖွဲ့ဝင်အနာတိုလီယိုချစ်ပိကာဆိုသူဖြစ်တဲ့အကြောင်းအစောပိုင်းမှာပြောဆိုထားတာပါဆာလစ်ပါရီမြို့မှာရုရှားထောင်လိုင်းရောင်းတဲ့သမီးဖြစ်သူယူလီယာတို့အစက်ခတ်လောက်ချန်ဟုတ်ကျိုးစားခံရတယ်လို့ဆိုတဲ့ဆွဆွဲချက်ကိုတော့ရုရှားဆူရကထထလဲလဲညှင်းဆန်ထားပါတယ်ဗြိတိန်အာဏာပိုင်တွေကတော့အစိတ်ခတ်လုံးချင်မှုရုရှားဆူရစစ်မြေအရာရှိတွေကညွန်ကြားခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားပြီးဆိုဗီယက်ယူနီယံလက်ထက်ကနိုဗီချော့အစိတ်နဲ့တက်ခတ်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားတာပါရုရှားစစ်တောက်လိုင်းအဖွဲ့ GRU ကတော့ကမ္ဘာတဝန်းကအင်တာနက်ပေါက်ထွင်းတက်ခတ်မှုတွေတော်တော်များများတွေ့လဲတန်ရရှိနေပါတယ်ဒါဟုလည်းနဲ့တာစီနိုင်ငံတကာအဖွဲ့ OPCU ကိုအင်တာနက်ကနေပေါက်ထွင်းတက်ခတ်ဖို့ကြိုးစားခဲ့ပေမဲ့အောင်မြင်မှုမရခဲ့တဲ့အကြောင်းလဲပြီးခဲ့တဲ့သတင်းပတ်တယ်မှာပဲတချို့အစိုးရတာဝန်ရှိသူတွေကပြောဆိုထားကြတာပ
ါတရုတ်ရဲ့ရန်လုံမှုတိုးလာနေတာကနေထိုင်ဝမ်ကိုပိုင်အုပ်ချုပ်ရေးကိုကာကွယ်သွားမယ်လို့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ကကတိပြုပြောဆိုလိုက်ပါတယ်ထိုင်ဝမ်ရဲ့ကာကွယ်ရေးအသုံးစရိတ်ကိုနှစ်ဆင့်တိုးသွားမယ်အကြောင်းပြည်တွင်းကာကွယ်ရေးပစ္စည်းတွေထုတ်လုပ်မှုကိုဖွံ့ဖြိုးအောင်ဆောင်ရွက်မှာဖြစ်ပြီးအထူးသဖြင့်တော့ရင်းငုတ်သင်္ဘောသစ်တွေတည်ဆောက်ရေးနဲ့လေ့ကျင့်ရေးလေယာဉ်တွေတည်ဆောက်ရေးတို့ဖြစ်တယ်လို့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ကဒီကနေ့ဗုဒ္ဓဟူးနေ့နှစ်ပတ်လည်အမျိုးသားနေ့အခမ်းအနားမိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်။လွတ်လပ်ရေးလိုလားတဲ့ Democratic Progressive Party ခေါင်းဆောင်ဆိုင်အင်ဝမ်က2016ခုနှစ်မှာထိုင်ဝမ်သမ္မတအဖြစ်တာဝန်ယူခဲ့ပြီးတရုတ်အစိုးရရဲ့တရုတ်တနိုင်ငံတည်းမူကိုလက်မခံခဲ့တာကြောင့်တရုတ်ဘက်ကထိုင်ဝမ်နဲ့ဆက်ဆံရေးကိုဖျက်တောက်ခဲ့ပါတယ်။တရုတ်အစိုးရရဲ့တရုတ်တနိုင်ငံတည်းမူအရထိုင်ဝမ်ကတရုတ်ပြည်မကြီးရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။ထိုင်ဝမ်အနေနဲ့ထိတ်တိုက်တွေ့ရင်လှုပ်ဆောင်နေတာမဟုတ်တဲ့အကြောင်းဒါပေမဲ့တရုတ်အစိုးရရဲ့ရန်ဆောင်မှုကိုတော့လွယ်လွယ်နဲ့အလျှော့ပေးမှာမဟုတ်ဘူးလို့ထိုင်ဝမ်သမ္မတကပြောဆိုခဲ့ပါတယ်ရှင်။
မြောက်ကိုရီးယားပေါ်ပိတ်ဆို့တံခတ်ရေးရမှုတွေကိုဖယ်ရှားပေးဖို့တောင်ကိုရီးယားဆိုရကစဉ်းစားနေတဲ့အကြောင်းတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကန်ဟွန်ကျွန်ဝါကဒီနေ့ပဲပြောလိုက်ပါတယ်ချင်တော်အမည်ရှိတဲ့တောင်ကိုရီးယားရေတပ်စစ်သင်္ဘောကို2010ပြည်နှစ်မှာတုန်းကမြောက်ကိုရီးယားရဲ့တိုပီယိုနဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်သင်္ဘောသား45ယောက်သေဆုံးခဲ့ပြီးနောက်မှာပဲမြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတွေနဲ့ပတ်သက်လို့လွှတ်တော်မှာနိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်တာပါဒါပေမဲ့လည်းမြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးနဲ့နျူကလ িয়ার စမ်းသပ်မှုတွေကြောင့်နိုင်ငံကပိတ်ဆို့တံခတ်ရေးရမှုတွေတင်းတင်းကြပ်ကြပ်ချမှတ်ထားတဲ့အတွက်တောင်ကိုရီးယားရဲ့တံခတ်မှုတွေဖယ်ရှားမဲ့အစီအစဉ်ဟာကြီးကြီးမားမားတည်ရမှုမရှိနိုင်ဘူးလို့လည်းယူဆနေကြပါတယ်။ဒီချိန်ထဲမှာပဲအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေရဲ့ထိပ်သီးထွေးဆုံပွဲဒုတိယအကြိမ်ကျင်းပမဲ့အလားအလာကောင်းတွေလည်းထွက်ပေါ်လာနေတာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတော့အစီအစဉ်အတွက်အသေးစိတ်ညှိနှိုင်းမှုတွေမှာတော်တော်များများနှိမ့်ဆက်မှုတွေရရှိထားပြီဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ထွေးဆုံမဲ့နေရာ3-4ခုလောက်စဉ်းစားထားကြောင်းပြောပေမဲ့အမေရိကန်လွှတ်တော်ယူကောက်ပွဲရှိလာနိုဝင်ဘာ6ရက်နေ့မှာကျင်းပပြီးနောက်ပိုင်းမှာသာဖြစ်နိုင်တဲ့အကြောင်းလည်းပြောဆိုထားတာပါ။နျူကလ িয়ার ကင်းစင်ရေးရှေ့ဆက်ဆောင်ရွက်နိုင်မဲ့ကြီးမားတဲ့တိုးတက်မှုတွေရှိနေကြောင်းလည်းသမ္မတထရန့်ကပြောဆိုထားပါတယ်။နိုင်ငံရေးဝန်ကြီးပွန်ပီယိုကလည်းရှေ့မှာဆောင်ရွက်စရာအများပြားရှိနေစေဖြစ်ပေမဲ့မြောက်ကိုရီးယားမှာနျူကလ িয়ার ကင်းစင်ရေးအပြည့်အဝအကောင့်ထဲပေါ်ပြီးအတည်ပြုနိုင်မဲ့လမ်းကြောင်းတစ်ခုစတင်ပေါ်ထွန်းလာနေပြီဖြစ်တဲ့အကြောင်းပြောဆိုထားပါတယ်
။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲကြောင့်ဒီနှစ်နဲ့လာမယ့်နှစ်အတွင်းကမ္ဘာစီးပွားရေးဖွံ့ဖြိုးမှုကိုအဟန့်အတားဖြစ်စေလိမ့်မယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကပြောဆိုထားပါတယ်။အမေရိကန်ကိုတင်ပို့တဲ့တရုတ်ကုန်ပစ္စည်းတွေအပေါ်နောက်ထပ်အခွန်တိုးကောက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကထပ်ပြီးချိန်ချောက်ထားချိန်မှာပဲအင်ဒိုနီးရှားနိုင်ငံဘာလီမှာလုပ်တဲ့ IMF အစည်းအဝေးမှာဆန်းစစ်ချက်အသစ်ကိုထုတ်ပြန်တာဖြစ်ပါတယ်။အမေရိကန်မှာလက်တလုံးဝယ်လို့အားအရှိန်ကောင်းနေပြီမယ်လို့လဲတရုတ်ကုန်ပစ္စည်းအများအပြားအပေါ်သွင်းကုန်ခွန်တွေကောက်ခံမှုနဲ့တရုတ်ဘက်ကလည်းလက်တုံ့ပြန်မှုတွေကြောင့်လာမယ့်2019ခုနှစ်အမေရိကန်ရဲ့ဖွံ့ဖြိုးမှုရော့ကျမယ်လို့ခန့်မှန်းထားတဲ့အကြောင်း IMF ရဲ့စီးပွားရေးဆိုင်ရာအကြံပေး Maurice Osfield ကပြောဆိုထားပါတယ်2019ခုနှစ်အတွက်တရုတ်ရဲ့ဖွံ့ဖြိုးရေးကလည်းကျမယ်လို့ IMF ကခန့်မှန်းထားပါတယ်ရှင် The Voice of America, VOA. ပထမနေ့ညပိုင်းနောက်ဆုံးအသတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ငေထိုက်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းလွှင့်နေချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုစတိုက်ထုတ်လင်းပေးသွားပါမယ်တိုင်းဒေသအစိုးကြီးအစိုးရအဖွဲ့ကိုပြည်သူများကအကြီးညိုပြက်ပြီးအယုံကြည်ကင်းမေ့စေတယ်ဆိုပြီး11 Media Group ကအက်ဒီတာချုပ်တာဝန်ခံအက်ဒီတာနဲ့သတင်းထောက်ချုပ်တို့ကိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကပုံမှန်905ခခွေနဲ့တရားစွဲဆိုလိုက်ပါတယ်ဒီကနေ့သူတို့၃စလုံးကိုတာမွေတရားရုံးမှာရမှန်ယူပြီးတဲ့နောက်တရားစွဲဆိုခံထားသူ၃စလုံးကိုအင်းစိန်အချင်းထောင်ကိုပို့ဆောင်လိုက်ပါတယ်လာမယ့်အောက်တိုဘာလ19ရက်နေ့မှာရုံချိန်ပြန်ခေါ်ထားပါတယ်ဒီသတင်းကိုတော့ကိုရိုင်းတွားရောက်သတင်းယူခဲ့တဲ့မမေခါကပေးပို့ထားပါတယ်
တိုင်းဒေသကြီးအစိုးရအဖွဲ့ကိုပြည်သူတွေကအကြီးညိုပြက်ပြီးအယုံကြည်မဲ့စေတယ်ဆိုတဲ့အချက်နဲ့11 Media Group ကအက်ဒီတာချုပ်တာဝန်ခံအက်ဒီတာနဲ့သတင်းထောက်ချုပ်တို့ကိုရန်ကုန်တိုင်းဒေသကြီးအစိုးရကပုံမှန်905နဲ့တရားစွဲဆိုလိုက်ပါတယ်။ဒီကနေ့သူတို့၃ယောက်စလုံးကိုတာမွေတရားရုံးမှာရမန်ယူပြီးတဲ့နောက်တရားစွဲဆိုခံရသူ၃စလုံးကိုအင်းစိန်အကျဉ်းထောင်ကိုပို့ဆောင်လိုက်ပါတယ်။တရားဆွဲဆိုလိုက်တာနဲ့ပတ်သက်လို့11 Media သတင်းသမားတွေရဲ့ရှေ့နေအဖြစ်လိုက်ပါဆောင်ရွက်ပေးမယ်ရှေ့နေဦးကြည်မြင့်က
ဒီ11ကเนาะဟိုအက်ဒီတာနှစ်ယောက်နဲ့သတင်းတောက်ချုပ်တယောက်ကို55ခါဝေးနဲ့တရားဆွဲပြီးတော့အမှုတင်တာပေါ့เนาะအမှုတင်တဲ့နေ့ပဲဖြစ်တယ်တောင်းဆရာတို့ပါဝါလည်းတင်လို့မရသေးဘူးအမကလည်းလျှောက်လို့မရဘူးအမှုတင်ရုံပဲတင်တယ်ဆိုတော့မလို့မိတ်တူလည်းကူးလို့မရသေးဘူးအဲမိတ်တူကူးမယ်ဆိုရင်ဟိုဒီနေရာတရားခဏနေကိုယ်တိုင်ကူရမယ်ဆိုတရားခဏနေလည်းသွားပြီအဲ့တော့မလို့ဆရာတို့ကနောက်ယုံရင်းကို16နှစ်ရည်နေကိုပေးလိုက်တယ်အဲ့ဒီယုံရင်းကြတော့မှဆရာတို့ပါဝါတရားမယ်အမှုနဲ့ပတ်သက်လို့ဆောင်ရွက်ရမယ်ပေါ့နော်16နှစ်ရည်နေကိုပေးလိုက်တော့16နှစ်ရည်ဆယ်လာကိုပေးလိုက်တယ်နော်အဲတရားဆွဲတဲ့လူကတော့ရန်ကုန်တိုင်းဒေသကြီးရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကညွှန်ကြားရေးမှူးဦးအောင်ကျော်ခိုင်ကတရားလိုလုပ်ပြီးတော့တရားဆွဲလာနော်ဥဒိုက်လျှောက်တာပေါ့တရားရုံးပေါ့နော်အဲအဲ့လိုလျှောက်တယ်ရောက်တဲ့အခါကျတော့အဓိကတော့8ရက်10လ2018က weekly 11မှာပါတဲ့ဖြိုးရဲ့ YBS နဲ့ပတ်သက်တဲ့ဆောင်းပါပေါ့ကျွန်တော်တို့ရှိမှလည်းရှိမှာရှိအဲ့ဒီဆောင်းပါနဲ့ပတ်သက်တဲ့ဟာကိုသူကအဓိကကောက်နှုတ်ပြီးတော့အဲ့ဒါကိုကိုးကားပြီးတော့တရားစွဲတာဖြစ်တယ်နော်ဟုတ်ပြီနော်ရပြီနော
်ပြန်ပု
ံမှန်ရော905ခါဝေးနော်95ခွေနဲ့ဟိုကလုပ်လိုက်တာပေါ့နော်ဟုတ်ပြီ
စကူကစကူပြောရတာ
အေးဟုတ်တယ်ဟုတ်တယ်အဲ့ဒါအဲ့ဒီယင်းနီမက်ထရိုဟိုမက်ထရိုရန်ကုန်မက်ထရိုပိုလီတန်ကော်မတီလီမိတက်ကအစုရှယ်ယာတွေနဲ့ပတ်သက်လို့ဝေဖန်နဲ့ဟိုဟာဆောင်းမားပေါ့နော်အဲ့ဒါတွေပတ်သက်လို့ကြီးလိုက်တဲ့အပေါ်မှာဆွဲတယ်လို့ပြောတယ်ဆရာတို့ကဒီတစ်ချိန်မှာဆရာတို့ကိုယ်နိုင်ကမိတ်တူတွေမရသေးဘူးတခြားမသိရသေးတဲ့အတွက်ဆရာတို့ဒီတော့ပဲပြောနိုင်အောင်ပါလေစက်ခွန်းနဲ့ယုံကြိုင်ဒီတဲ့ပြည့်စုံပြောမယ်နော
်အခုအင်းစင်ကိုပို့လိုက်တာလေ
ဟမ်အင
်းစင်ကိုတန်းပို့လိုက်တာ
ပို့လိုက်ပြီပို့လိုက်အင်းစင်ကိုတန်းပို့တာ
တရားဆွဲဆိုခံထားရတဲ့11တည်င်းတောက်ချုံကိုဖြိုးဝေကတော့လက်ရှိတရားဆွဲဆိုခံရရဲ့စောင်းပါမှာရန်ကုန်တိုင်းဒေသကြီးအစိုးရကိုအကြီးညိုပြက်စီဖို့ရည်ရွယ်ရေးသားခဲ့တာမဟုတ်ဘူးလို့ဆိုလိုက်ပါတယ်
ကျွန်တော်ကသူ့အတကလိုပဲပြရတယ်ကျွန်တော်ကမအားပြရတယ်ဘာလို့
ပြောလဲအ
ာအားကျွန်တော်မှန်တာလေးပဲရေးခဲ့တာပဲကိုရိုနာထားလာတယ်ကျွန်တော်ဒီမှာကျင်လာတာပါ
ရန်ကုန်တိုင်းဒေသကြီးအစိုးရဖွဲ့ကအမှုဖွင့်တရားစွဲဆိုခဲ့တဲ့အကြောင်းအရာကိုတရားခွင်မှာဖတ်ကြားခဲ့တာမှာတော့သတင်းမှာပါဝင်ခဲ့တဲ့အတိုင်းစီမံဘဏ္ဍာရေးဝန်ကြီးဦးမြင့်တောင်အမိအောက်မှာပြည်သူ့ဘဏ္ဍာရှယ်ယာထည့်ဝင်ထားခြင်းမဟုတ်ကြောင်းဒီလိုရေးသားဖော်ပြမှုကြောင့်မြမစောက်လုံရေးနဲ့ဖွံ့ဖြိုးရေးအများနဲ့သက်ဆိုင်သောကုမ္ပဏီတာဝန်ရှိသူများရှယ်ယာဝင်များစိတ်ကိုထိတ်လန့်စေတာကြောက်ရွံ့စေတာထူထောင်ထားတဲ့ကုမ္ပဏီကိုအများပြည်သူအယုံကြည်ပြတ်စေတာတို့အပြင်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကိုပြည်သူများကအကြီးညိုပြတ်စေပြီးအယုံကြည်မဲ့စေတာမို့တရားစွဲဆိုရတာဖြစ်တယ်လို့တာမွေတရားသူကြီးကတရားစွဲဆိုရတဲ့အချက်ကိုပြောပြခဲ့ပါတယ်။သတင်းတော့တုံးကိုမနေ့အောက်တိုဘာ9ရက်နေ့ကတည်းကတရားစွဲဆိုခဲ့တာဖြစ်ပြီးတရားစွဲခံရသူတွေဟာတာမွေရဲစခန်းကိုဒီကနေ့မနေ့လာရောက်စစ်ဆေးခံခဲ့တာပါ။အခုစွဲဆိုထားတဲ့ပုံမှန်ဟာချက်ချင်းအာမခံယူလို့မရတဲ့ပုံမှဖြစ်တာမို့လို့သူတို့ကိုတာမွေတရားရုံးကနေယုံချင်းယမန်ရယူပြီးဒီကနေ့မှပဲအင်းစိန်ထောင်ကိုပို့ပေးခဲ့တာဖြစ်ပါလိမ့်ရှင်
။မမေခါပါရှင်။ခုတော့ TNL ကဖမ်းထားတဲ့ရှမ်းအမျိုးသမီးပြန်လို့တော့မယ်ဆိုတဲ့သတင်းပဲဆက်ပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနှမ်ခါမြို့မှာတအောင်းပလောင်လက်နက်ကိုင်အဖွဲ့ TNL ကဖမ်းဆီးပြီးတော့ထောင်သုံးနှစ်ချမှတ်ခဲ့တဲ့ရှမ်းအမျိုးသမီးနှမ်မိုဟောင်ကိုမကြခင်ပြန်လို့ပေးတော့မှာဖြစ်ပါတယ်။တဟာတရုတ်နယ်စပ်အခြေစိုက် FBNCC အဖွဲ့ကချောင်းဝင်ဆောင်ရွက်ချက်အရနှမ်မိုဟောင်ရဲ့မိသားစုနဲ့နှမ်ခါမြို့နယ်ရှမ်းလူမှုအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့ TNL အကြားဆွေးနွေးခဲ့တဲ့နောက်သဘောတူလိုက်တာဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်
။ဟုတ်ကဲ့ TNL ခေါ်တန်းပလောင်လက်နက်ကင်တပ်ဖွဲ့ကနမ်မိုဟန်းကိုဩဂုတ်လ18ရက်နေ့ကနန်းခမ်းမြို့ပေါ်ကနေဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒါဟာ TNL အဖွဲ့အကောက်ခွန်ဝန်ထမ်းတချို့ထိခိုက်သေးဆုံးရတာကြောင့်ဖမ်းဆီးခဲ့ကြောင်းလဲနောက်ပိုင်းမှာသတင်းထုတ်ပြန်ပါတယ်။ဒီလိုဖမ်းဆီးတာနဲ့ပတ်သက်ပြီးမြောက်ပိုင်းမဟာမိတ်လို့လူသိများတဲ့ UWSA ဝါတပ်ဖွဲ့ဦးဆောင်တဲ့ FBNCC ခေါ်ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီကကြားဝင်ညှိနှိုင်းပေးပြီးတဲ့နောက်မှာနမ်မိုဟန်မိသားစုဝင်တွေနန်းခမ်းမြို့နယ်ကရှမ်းလူမှုအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့ TNLA တို့ဝါဌာနချုပ်ပန်ဆန်းမြို့မှာဒီလ9ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီလိုဆွေးနွေးပြီးတဲ့နောက်မှာအများဆုံးပြန်လွှတ်ပေးဖို့သဘောတူညီချက်ရခဲ့ကြောင်းကိုရိုင်းတွားရောက်ဆွေးနွေးခဲ့တဲ့ဆိုင်းသိန်းရွှေကပြောပါတယ
်။ပြန်လေဆက်ကနေပြီးတော့တင်ပြတာပေါ့။ငါရက်နေ့ကနမ်မိုဟောင်ကိုမာယမှုတချို့ရှိကြောင်းဝန်ခံချင်းကြောင့်သူကခမတုံးနဲ့ချမှတ်တယ်ပေါ့။ကျွန်တော်တို့ဘက်ကလည်းဒီလိုထက်မာဒီမန်တွေကြည့်စီအများဆုံးလွှတ်ပေးနိုင်အောင်မိသားရက်ခံတောင်းဆိုတယ်ပေါ့။ပြန်လေဆက်ကကျွန်တော်တို့ရှမ်းနယ်ဘလောင်နဲ့ဒီလိုနေလာတဲ့ဟာကိုခေါ်ဆိုခြင်းအပြင်ပေါ့နော်တရင်သားစီလုံးညီရေးကိုထောက်ရှုခြင်းအားဖြင့်ပေါ့နော်အဲ့ဒါကိုလွတ်ပေးမယ်ပေါ့နော်သဘောတူခဲ့တယ်ပေါ့နော
်လွတ်ပေးမယ့်ရက်ကိုအတိအကျသတ်မှတ်တာရှိပေမဲ့ဒီရက်ပိုင်းအတွင်းလွတ်ပေးဖို့ TNL ကအာမခံချောင်းလဲဆက်ပြောပါတယ
်အမြန်ဆုံးဆိုရတယ်ဒီရက်ပဲအတွင်းမှာပဲပေါ့နော်ဒါပေမဲ့ဘယ်နေ့ဘယ်ရက်မှာကျတော့တိတိကျကျမှဖြစ်ပေါ့ TNA ကနေဒီရက်ပဲအတွင်းမှာပဲလို့သူကလည်းအမှတ်ခံပါတယ
် TNL ကတအန်းပလောင်တက်ဖွဲ့ဘက်ကိုဆက်သွယ်ရမှာတော့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးFPNCC နဲ့ရှမ်းလူမှုအဖွဲ့အစည်းဆယ်ပွဲပူးတွဲပြီးနမ်မိုဟန်းကို TNL ကအများဆုံးလွှတ်ပေးမှာဖြစ်ကြောင်းဒီနေ့ကြေညာချက်ထုတ်ပြန်ပါတယ်။နန်းခမ်းမြို့မြို့မိမြို့ပတ်တူဖြစ်တဲ့ဦးဆိုင်အောင်ဝင်းကလွှတ်ပေးမယ်လို့ကြားသိရတဲ့အပေါ်မှာအခုလိုပြောဆိုပါတယ
်။နမ်မိုဟန်းတို့ညောင်းလာခဲ့မယ်ဆိုရင်တော့ကျွန်တော်တို့ကအတိုင်းမပြီးဝမ်းပါတော့ဘော။အဲဒီသူတို့ထောင်တာချထားတဲ့တုံးတွေကတော့ဒါပြန်ပြီးတော့ဒီငချင်းကခွေပေးတဲ့သဘောမျိုးပေါ့ဗျာသူတို့လည်းအမှန်တကယ်လွတ်ပြေးလာနိုင်မယ်လို့လည်းကျွန်တော်ယုံကြည်ပါတယ်
နမ်မိုဟန်ပြန်လွတ်ပေးဖို့အတွက်နန်းခမ်းမြို့ဒေသခံတွေဟာထောင်ထဲချပြီးတောင်းဆိုဆန္ဒပြခဲ့ကြသလိုအမျိုးသားပြန်လည်သစ်မြတ်ရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင် AAPP နဲ့ရှမ်းနိုင်ငံရေးပါတီစတဲ့အဖွဲ့အစည်းတွေကလည်းကြေညာချက်ထုတ်ပြန်ပြီးတောင်းဆိုတာတွေရှိခဲ့ပါတယ်
။ကိုမိုဇော်တင်ပြတော်ရပါရှင်။စကန်တိုင်းဒေသကြီးကလေးမြို့ကနေချင်းပြည်နယ်ဖလန်ဟာခါအထိလမ်းမကြီးအဆင့်မြင့်တင်ဆောင်ရွက်ရေးစီမံကိန်းလုပ်ငန်းတစ်ဖန်ဆောင်ရွက်ဖို့ချင်းပြည်နယ်အစိုးရအဖွဲ့နဲ့ကမ္ဘာပံအဖွဲ့ကတာဝန်ရှိသူတွေဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပြီးတော့ပြည်ထောင်စုအစိုးရကနေတဆင့်ချင်းငွေဒေါ်လာ 66.8 တန်းထုတ်ချေဖို့သဘောတူညီခဲ့တယ်လို့အစိုးရအဖွဲ့ဝင်တာဝန်ရှိသူတွေကပြောပါတယ်။ဒီစီမံကိန်းဟာ2016ခုနှစ်ကစတင်ခဲ့တဲ့ဆိုပေမဲ့လမ်းတိုးချဲ့ဖောက်လို့ရမှာသဘာဝပတ်ဝန်းကျင်နဲ့လူမှုပတ်ဝန်းကျင်ထိခိုက်နစ်နာမှုတွေရှိခဲ့တဲ့ပေါ်ကမ္ဘာပံကနေရာရည်ရက်ဆိုင်ခဲ့ရကပြည်လည်းမှုရရှိခဲ့လို့အခုတဖန်ချင်းငွေထုတ်ပေးခဲ့တာပါ။ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ကလေးဖလန်ဟာခလမ်းမကြီးအစိမ့်မြင့်တင်ဆောင်ရွက်ရေးစီမံကိန်းနဲ့ပတ်သက်လို့ကမ္ဘာပံဖွဲ့ကနေချင်းပြည်နယ်ဆိုရဖွဲ့နဲ့လာရောက်တွေ့ဆုံဆွေးနွေးခဲ့တာပါ။မနေ့ကကမ္ဘာပံဖွဲ့ကတာဝန်ရှိသူတွေနဲ့ချင်းပြည်နယ်ဆိုရဖွဲ့တို့တွေ့ဆုံမှုအခြေအနေကိုတော့လမ်းမဆွတ်တဲ့ရေးဝန်ကြီးဦးရွှေတီအိုးကခုလိုပြောပါရစေ။
ဒီလိုလာတာကအဝိဇ္ဇာတစ်ခုရှိတယ်။ငါတို့ကဒီလိုခုနကိုချစ်ခင်မရှိဘူးဆိုတဲ့ဒီပြရမယ်ဆိုတဲ့ဆလာတာ။အလေးဆလာမဟာခါလန်ကမန်ကျားဆက်ကြောတယ်။အဲဒါဆိုနိုင်လံကတည်းကချင်းတယ်နဲ့။ဘယ်ကဆက်ဆက်ဆက်တာမှရှိပန်း။
ကဘာပန်အနေနဲ့ပြည်ထောင်စုစိုးရကိုဒေါ်လာတန်200ထုတ်ချေဖို့အစီအစဉ်ရှိရမှာအဲ့ဒီငွေပမာဏထဲကဒေါ်လာ 66.8 တန်းကိုကလေးဖလန်ဟာခလာမကြီးနိုင်လွန်ကတ္တရာလိုင်းခင်းဖို့ချင်းပြည်နယ်စိုးရကိုထုတ်ချေသွားမယ်လို့ဝန်ကြီးဦးရွှေတူကပြောပါတယ်ပြီးခဲ့တဲ့2016ခုနှစ်ကကလေးဖလန်ဟာခအစိမ့်မြင့်တင်ကံလန်တိုးချက်ဖောက်လုပ်ခြင်းကိုစောင့်လုပ်ရေးဝန်ကြီးဌာနကနေတာဝန်ယူလှုပ်ဆောင်ခဲ့ရမှာတဘာဝပတ်ဝန်းကျင်နဲ့လူမှုရေးသက်ရောက်မှုစံချိန်စံညွှန်းတွေလိုက်နာဖို့ပြက်ခွက်ခဲ့တယ်ဆိုပြီးဒေါ်လာ 66.8 တန်းထုတ်ချေမဲ့ကိစ္စကိုကဘာပံကယာယီရက်ဆိုင်ခဲ့ပါတယ်။ကဘာပံဘက်ကတောင်းဆိုချက်ရချင်းပြည်နယ်ဆိုရဖွဲ့နေနဲ့ကွင်းစင်းလေ့လာပြီးဆုံရှုံနစ်နာမှုရှိတဲ့ဒေသခံပြည်သူတွေကိုနစ်နာကြေးဖြင့်ကြံ့ငွေတန်း200ကျော်ပေးအပ်ခဲ့တယ်လို့ဝန်ကြီးဦးရှိသူဦးကပြောပါတယ်။
ကျွန်တော်တို့ချင်းပြည်နယ်ဆိုရမြို့တွေကဝန်ကြီးပြောလိုက်တဲ့အခါမှာဖလားမီနယ်နဲ့ပြည်သူနယ်နဲ့မှာသူတို့ရဲ့နစ်နာချက်ကိုကြည့်တဲ့အခါကျတော့တန်းတွေအစ်စ်ကြည့်လို့ပြေးပြစ်ပါနဲ့သူတို့ကလည်းကျွန်တော်တို့ဆောင်ရွက်ချက်ကိုပြင်နေတယ်အဲ့တော့ဒီနည်းနဲ့ဒီဇိုင်းအထားရရှိတယ်အဲဒီဒီဇိုင်းကဖြစ်ပြီးလာတယ်ကျွန်တော်ဒီပါလာလို့မှာတော့စနိုင်တယ်လို့ယူဆတယ်လို့အဲဒီပြောပါတယ်ခင်ဗျာ
အစိမ့်မီကံလန်လုပ်ငန်းစတင်ဆောင်ရွက်ဖို့အတွက်ဒီဇိုင်းနည်းပညာကျွမ်းကျင်မှုအပိုင်းနဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှုအခြေအနေလေ့လာနေစေဖြစ်တဲ့အတွက်ဘယ်ချိန်စတင်နိုင်မယ်ဆိုတော့အတိအကျမပြောနိုင်သေးဘူးလို့ဝန်ကြီးကပြောပါတယ်ကလေးဖလန်ဟာကအစိမ့်မြင့်တင်ကံလန်တိုးချက်ဖောက်လုပ်ရေးလုပ်ငန်းကြံ့ကြံ့နေမှုနဲ့ပတ်သက်လို့ခုံနုတုံချင်းသတင်းဌာနအက်ဒီတာဆလိုင်းရောဘတ်ကအခုလိုပြောပါတယ်
တော်လို့ဝင်ကြီးဌာနကနေတာဝန်ယူပြီးတော့ဒီချင်းတောင်လမ်းကလေးကနေခါခါချီလမ်းတာချဲ့တဲ့ဟာဒီ2016မှာသူတို့ကလှုပ်လာကြတယ်ပေါ့လမ်းအဲ့လိုချဲ့တဲ့နေရာမှာဥယျင်ခြံနေပြီးတော့အိမ်ခြံမီပါသွားတဲ့ဟာမျိုးတွေပြီးတော့တဘာဝပတ်ဝန်းကျင်ကိုထိခိုက်တယ်ဆိုပြီးတော့ဒီ wall bank ကပုတ်ကူတွေကကွင်းစင်းစစ်စစ်တဲ့နေရာအထိမှာအဲ့ဒါ ਈ တို့တွေ့ရယ် wall bank ကဒါမှဖြစ်တင်ဘူးဆိုပြီးတော့သူတို့၆ပတ်မဲ့အစီအစဉ်ကိုပြန်လဲစဉ်းစားရလိမ့်မယ်ဆိုပြီးတော့ wall bank ကသဘောထားဒီငါချက်ထုတ်ပြန်တယ်ချင်းပြည်နယ်ဆိုရကလည်းချက်ချင်းပဲသူတို့လမ်းထဲတဲ့နေရာမှာအဲ့လိုမျိုးဖြစ်ခဲ့သလားတမပေါ်ဝင်ချင်းထိခိုက်မှုတွေရှိခဲ့သလားဆိုတဲ့မျိုးကွင်းစင်းစစ်ဆေးပြီးတော့တကယ်ပဲအဲ့လိုမျိုးဆုံဆုံနေတာမှုတွေကရှိခဲ့တယ်ပေါ့နော်ချင်းပြည်နယ်ဆိုရကဟိုအဲ့ဒီလူတွေကိုနစ်နာကြီးပြန်ပေးတယ်ပေါ့နော်ပြည်နယ်ဆိုရကလည်း World Bank နဲ့လည်းပြန်တွေ့ပြီးတော့ပြန်ဆွေးနွေးပြီးတော့အခုကဆက်လက်ထောက်ပံ့မယ်ချင်းငွေပြန်ချိမယ်ဆိုတဲ့ဟာမျိုးဖြစ်လာတော့ပေါ့လေ
ကဘာပံကတာဝန်ရှိသူတွေဟာဟာခမြို့မှာရှိတဲ့ချင်းရဖက်လူမှုဖွဲ့စည်းသူတွေနဲ့လည်းတွေ့ဆုံပြီးတော့အဆိုပါကလန်းကောင်တဲ့ပေါ်ဆောင်တဲ့အခါစောက်ကြီးလေးလာရေးလုပ်ငန်းတွေပူပေါင်းလှုပ်ဆောင်ကြဖို့ကိုလည်းဆွေးနွေးခဲ့ကြပါတယ်။ချင်းပြည်နယ်ဟာလမ်းမဆက်တူရေးနဲ့တွန်းလာရေးခက်ခဲတဲ့ပြည်နယ်တစ်ခုဖြစ်တာကြောင့်ဒီလိုအစ်မီကလန်းပေါ်ပေါက်လာရင်တွန်းလာရေးအဆင်ပြေလာလိမ့်မယ်လို့လည်းဒေသခံတွေကလည်းပြောဆိုနေကြပါတယ်ခင်ဗျာ။
နိုင်ကိုအိမ်တင်ပေးဖို့တော်ရပါရှင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဘင်္ဂလားဒေ့ရှ်ဘက်ကသတင်းတပုတ်တင်ပြပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဆဲကျော်သက်မိန်းကလေးတူကတော့ကမ္ဘာပေါ်မှာပညာတတ်ရိုဟင်ဂျာအမျိုးသမီးဖြစ်ဖို့ရည်မှန်းချက်နဲ့စူးစမ်းနေပါတယ်လူခွင့်ရင်းနဲ့ပတ်သက်ပြီးလှိလာလို့ပြီးတော့ရိုဟင်ဂျာတွေရဲ့အခွင့်အရေးအတွက်ဆောင်ရွက်ဖို့ဆန္ဒပြင်ပြနေတဲ့ရိုဟင်ဂျာမိန်းကလေးတယောက်အကြောင်း AP သတင်းဆောင်မကိုမတ်တင်ကြီးထိုက်ကတင်ပြထားပါတယ်ရှင
်ကုရှိလို့အများကသိကြတဲ့အသက်16နှစ်အရွယ်ရာဟီမာအက်ကတာကရိုဟင်ဂျာအတိုင်းဝိုင်းတွင်မှရှာရှာပါပါအထက်တန်းချောင်းပိတ်ထားတဲ့မိန်းကလေးပါအခုတော့တက္ကသိုလ်တက်ဖို့စာတမ်းပြုစုနေပါတယ်ရိုဟင်ဂျာဒုက္ခသည်စခန်းကြီးအတွင်တိမ်တဆင်းသွားပြီးမြန်မာဘက်ကထွက်ပြေးခဲ့ရသူတွေရဲ့ကိုယ်တွေ့တွေကိုမှတ်တမ်းတင်နေပါတယ် ပညာဆက်တင်မဲ့သူ့ရဲ့အိမ်မက်ကိုလည်းအခုလိုပြောပါတယ
် By taking education I'm able to know myself that's why I'm still unmarried lots of my friends
ပညာသင်ရတော့ကို့အကြောင်းကိုပိုးပြီးတော့နားလည်လာပါတယ်ဒါကြောင့်လည်းကျမအိမ်တောင်မပြုတ်သေးတာပါစကန်းထဲကကျမတငယ်ချင်းတွေဆိုရင်ကလေးတွေ2ယောက်3ယောက်လောက်ရားနေကြပါပြီသူတို့ဘဝကဒီစကန်းထဲမှာပါပဲတခါလေကြတော့ယောက်ျားနဲ့စကားများလို့မပြောမရွှင်ဖြစ်ကြတခါတလေကြတော့လည်းကလေးတွေကြောင့်စိတ်ဒုက္ခရောက်ကြပါတယ်သူတို့အတွက်ရောသူတို့ကလေးတွေအတွက်ရောတိုးတက်ရာတိုးတက်ကြောင်းမရှိပါဘူး။ဒါကြောင့်ပညာသင်ပြီးရင်တိုးတက်အောင်လုပ်နိုင်မယ်လို့ကျွန်မကထင်ပါတယ်
။ဘင်္ဂလားဒေ့ရှ်ကျောင်းတွေမှာရိုဟင်ဂျာတွေတရားဝင်ကျောင်းအပ်လို့မရသလိုသွားရေးလာရေးကလည်းကန့်သက်ခံထားရတာကြောင့်မလွယ်ကူလှပါဘူး။ဒါကြောင့်လဲအက်ကတာကရိုဟင်ဂျာဆိုတာကိုဖျောက်ပြီးကော့ဆယ်ဘဇာကအထက်တန်းကျောင်းမှာတက်နိုင်ဖို့ကျောင်းကတာဝန်ရှိသူတွေကိုလက်ထိုးခဲ့ရတယ်လို့ပြောပါတယ်။ကျောင်းအပ်ဖို့ထက်အဖေကိုနားချဖို့ကပိုခက်ခဲ့ပါတယ်လို့အက်ကတာကပြောပါတယ
် My father tried to stop my education and one day he told me that you don't need to go to school and
ကျမစာမသင်တော့ဘူးအဖေကတားပါတယ်အဖေကပြောတယ်ကျမကျောင်းတက်စရာမလိုဘူးတဲ့အိမ်အောင်ပြရမယ်လို့ပြောပါတယ်ဒါကကျမတို့ထုံးတန်းစင်တာဖြစ်ပြီးဒီလိုပဲလုပ်ရမယ်လို့ပြောတာပါကျမဖြင့်ငိုလိုက်ရတာပြီးတော့ကျမပညာတက်ချင်တယ်လို့မိဘတွေကိုတောင်းတမှန်မှန်ပြောရပါတယ်ကျမကိုယုံပါကြောင်းတက်ပြရစေတနည်းပညာတက်ဖြစ်ရပါမယ်လို့ပြောရပါတယ
်အက်ကတာရဲ့မိခင်ကတော့ဘင်္ဂလားဒေ့ရှ်ကို1992ခုနှစ်မှာထွက်ပြေးခဲ့ရတဲ့ဒုက္ခသည်တဦးလို့ပြောပါတယ်မိခင်ဖြစ်သူမီနာယာဘီဂွန်းကကြောင်းမတက်ဖူပါဘူးဒါပေမဲ့လည်းတမိဖြစ်သူကြောင်းတက်ခွင့်ရဖို့ယောက်ျားကိုနှားချအတိုင်းဝိုင်းတွင်ကလူကြီးသူမတွေနဲ့လည်းအတိုက်အခံဖြစ်ခဲ့ရတယ်လို့ပြောပြပါတယ်
။ Tuara my wandare dun fornana farano pore. Tuara tu fornana.
မိကလေးဆိုတာပညာတွေတိတ်တက်စရာမလိုဘူးလို့ပြောကြတယ်လေ။ပညာတတ်တော့ရောဘာလို့ရမှာလဲ။မိကလေးတွေဆိုတာထမင်းဟင်းချက်တက်ဖို့ပဲလိုတယ်လို့ပြောတာပေါ့။အပြိုပေါက်သမီးတွေကိုအဝေးသွားစာတင်ခိုင်းတာမကောင်းမှုဖြစ်တယ်။အလားရှင်မြက်ကဒဏ်ခတ်လိမ့်မယ်လို့ကျမတို့အတိုင်းဝိုင်းထဲမှာလူကြီးတွေကပြောကြတယ်လေ။အလားရှင်မြက်ကပြစ်ဒဏ်ခတ်မယ်ဆိုရင်လည်းခတ်ပါစီလို့ကျမပြန်ပြောလိုက်တာပေါ့။ပညာသင်ပေးလို့ကျမကလေးတွေဘဝတရားဖြောင်ပြမယ်ဆိုရင်ကျမကဒါကိုလုပ်မှာပါပဲ
ဘင်္ဂလားဒေ့ရှ်နိုင်ငံတွင်မှာရိုဟင်ဂျာတွေကဒုက္ခသည်တွေအဖြစ်နေထိုင်နေရတာဖြစ်တယ်လို့မြန်မာဘက်ကလည်းရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတောင်လက်တင်မခံပဲနိုင်ငံမဲ့တွေဖြစ်နေကြပါတယ်တမီးလေးယောက်ထဲက၃ယောက်ကိုကြောင်းပို့ထားပြီးအငယ်ဆုံးတမီးနဲ့တဦးတည်းသောသားကိုလည်းပညာတတ်ဖြစ်ဖို့မိခင်ဖြစ်သူဘီကွန်းကတော့မျှော်လင့်နေပါတယ်
ara jatar wanga wanga ara tanga talamedi nai ara rono babishas nai ara
chimaru ga rohingya ri ba chimaru pai ne mi mishi ba bu anaga le mishi ba bu tlan ne ga jet kli ri ne chimaru bwa atudu ba be upama pyo ya yin chimaru sai pyo ya ga ya la de ati pwin ni ko chimaru pai ne lu pyo khe mishi bu le di ga ni thwat twa lu pyo yin tu ro twa si chin ne niya ko chimaru twa ya da ba be ain le mishi ba bu lung jong ne niya so da le mishi ba bu kli ri twet anaga le mishi bu le
တက္ကသိုလ်ဝင်ကွင်းအတွက်စာတမ်းပြုစုနေတဲ့ရာဟီမာအက်ကတာကအခုတော့နိုင်ငံခြားသတင်းတောက်တွေအကူအညီပေးရအဖွဲ့အစည်းတွေကိုစကားပြန်လုပ်ပေးနေတာပါဒါအပြင်ညီမဖြစ်သူတွေကိုလည်းစာသင်ပေးနေပါတယ်ညီမတွေမောင်တွေကိုလည်းစာကြိုးစားစီစဉ်နေတဲ့အက်ကတာကအနာဂတ်မှာလူခွင့်ရေးနဲ့ပတ်သက်ပြီးလေ့လာလိုတယ်လို့ပြောပါတယ်ရိုဟင်ဂျာတွေကဘာကြောင့်အခုလိုအခြေအနေနဲ့ဒုက္ခရောက်နေကြရသလဲရိုဟင်ဂျာလူလူတွေမှာဘာအခွင့်အရေးတွေရှိတယ်လဲဆိုတာသိလို့တယ်လို့လဲအက်ကတာကပြောဆိုပြီးတချိန်မှာတော့ရိုဟင်ဂျာတွေရဲ့အခွင့်အရေးအတွက်ဆောင်ရွက်ပေးနိုင်ဖို့ကိုလည်းမျှော်လင့်နေသူဖြစ်ပါတယ်ရှင
်မတိငေထိုင်တင်ပြတော့ပါ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်ပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 ခွဲအထိ Asia Set 7 Jeruga နေတိုက်ထုတ်လွှင့်ပေးနေပါတယ်ခြားအပြင်တိုက်ထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ barmish.voanews.com နဲ့ Facebook စာမျက်နှာ VOA Barmish News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်နားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်အောက်တိုဘာလ10ရက်ပုံထိုးနေ့ညပိုင်းအသံလွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10နိုင်ထိအစီအစဉ်တွေကို line to meter 25 30နဲ့51အပြင် line လက်မီတာ190ရို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူမှုနဲ့ကျန်းမာရေးအစီအစဉ်အပြင်အားကစားကဏ္ဍကိုလည်းဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်အကြောင်းဆွေးနွေးထားတဲ့ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်မှကြားဖို့ရှိနေတာကတော့
ဒီလုံးကလည်းဒီလိုငြိမ်းချမ်းရေးစတဲ့ခါကျုံးကလည်းဒီလိုပဲဟို49ခုနှစ်တည်းကလည်းရှမ်းပြည်တောင်းတာကော်ဖီဒရေးရှင်းပဲနေရနော်ဟိုဖက်ဒရယ်ကတော့
ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်မှုပူရဲကော်မတီဒုတိယဥက္ကဋ္ဌဦးသူဝေပြောတော်တာပါရှင်အပြည့်အစုံကတော့မကြခင်ကြားကြမှာပါအခုတော့ဒီကနေ့ရအပတ်စဉ်ကဏ္ဍတွေကလူမှုနဲ့ကျန်းမာရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်အရွယ်မတိုင်ခင်မအိုအောင်မျက်နာပေါ်မှာအရေးအကြောင်းနဲ့အများကြီးမထင်အောင်ဘလို့နေကြပါမလဲကြီးလာရင်အရွယ်မကြအောင်ငယ်ငယ်ကလေးကဂိယုတစိုက်ထိန်ထိန်တင်တယ်လို့ကျမကြီးပညာရှင်တွေကသတိပေးနေပါတယ်ဒေါက်တာတန်စောကကျမကြီးကဏ္ဍမှာတင်ဆက်ထားပါတယ်ရှင
်မိမိကိုယ်ကိုနုပြိုလှပအောင်ထိန်ထိန်ဆောင်ရှောက်ရတာကိုမိကလေးတွေကယောက်ျားလေးတွေထက်ပိုပြီးစိတ်ဝင်စားကြမှာပါတောင်းလိုက်တာတဲ့ရာသီဥတုပတ်ဝန်းကျင်အခြေအနေအစားအသောက်အမျိုးအစားနဲ့အနေထိုင်ပြုမှုတွေကြောင့်အရေးမတိုင်ခင်အိုမင်းရင်ရောလာကြတာကိုလည်းတွေ့မြင်ကြရပါတယ်အရေးမတိုင်ခင်အိုမင်းရင်ရောခြင်းဟာဘလို့အကြောင်းတွေကြောင့်ဖြစ်နိုင်ပါလဲလို့မေးကြည့်တဲ့အခါအလှပစိတ်ဝင်စားသူတွေကအခုလိုပြောကြပါတယ
်ဒါတော့စိတ်ပူစီမှုတွေများရလဲပါပါတယ်ကိုယ်ကိုအဲ့လိုမျိုးစိတ်တိခိုက်အောင်လုပ်တာရဲ့ခန္ဓာမျိုးအဲ့လိုမျိုးကြစိတ်ပူစီမှုများပါဟုတ်ညီမထင်ကတော့အဓိကတော့ဗောနောစိတ်ဖိစီးမှုပေါ့ဒုတိယကျတော့ကြည်ရကွန်သုံးနေဗောနော cosmetic တင်နေလဲဆိုင်မယ်လို့ထင်ပါတယ်ရှင်ဟုတ်
ဘာကြောင့်လို့ထင်လဲဆိုတော့ဗောနောအဓိကတော့စိတ်ဖိစီးမှုများတဲ့သူတွေပေါ့စိတ်ဖိစီးမှုများတဲ့ခါကျလို့ရှင်စိတ်ကဟိုပျော်ရှင်နေပျော်ရှင်မှုကလေလုံးဝမရှိတော့ဘူးမရှိတော့တဲ့အတွက်ကြောင့်အမြဲတမ်းသူစိတ်ညစ်တာဥစားပေးပြီးတော့သူစိတ်တည်ကြမယ်အဲမပျော်ရှင်တော့ဘူးအဲ့အတွက်ကြောင့်ဗောနောဟိုအရွယ်ပါဗောနောလိုက်ပြီးတော့ကြတတ်ပါရဲ့ရှင်ဟုတ်
။အိုမင်းရောင်ခြင်းဟာရှောင်လဲလို့မရတဲ့ဇာရရဲ့လက္ခဏာတစ်ခုဖြစ်တယ်ဆိုပေမဲ့အရင်မတိုင်ခင်အိုမင်းရောင်ခြင်းမရှိအောင်ထိမ့်သိမ်းဆောင်ရှောက်ထားဖို့လိုပါတယ်။အရင်မတိုင်ခင်အိုမင်းရောင်ခြင်းမရှိစေဖို့အတွက်ကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားတောက်ဖို့လိုတယ်လို့အရေးပြားအလှပဆိုင်ရာခွဲစိတ်ဆရာဝန်ကြီးဖြစ်သူဒေါက်တာစောဦးတန်ကပြောပါတယ်
။ကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်ကစားဖို့နော်။ဒီတခြားတဲ့တွေအလုံးကြုံများတဲ့ဟာတွေအဲ့ဒါတွေကိုရှော့ဆောက်ဖို့လိုတယ်။အစီစိတ်တွေအဲ့ဒါတွေကိုရှော့ဆောက်ဖို့လိုတယ်။ဟင်းဟင်းရွက်တွေများစားပြရမှာနော
်မျက်နှာပေါ်မှာအရေးအကြောင်းတွေဖြစ်ပေါ်လာပြီးအရွယ်မတိုင်ခင်အိုမင်းရင်ရောလာပြီးဆိုရင်ငွေကြေးတက်နိုင်တဲ့သူတွေကခွဲစိတ်ပြုပြင်မှုတွေပြုလုပ်လာကြတာကိုတွေ့ရပါတယ်မျက်နှာခွဲစိတ်ပြုပြင်တာနဲ့ပတ်သက်ပြီးဘယ်လိုယူဆပါလဲလို့မေးကြည့်တဲ့အခါအလှပရေးရာစိတ်ဝင်စားတဲ့သူတွေကအခုလိုပြောပါတယ
်ငင်းမှုတွေတချို့ခွဲစိတ်တာတို့ဘာလို့အဲ့လိုမျိုးတွေလောက်တာမျိုးတွေ့ပူပါတယ်တချို့ကကြတော့ဘောနော်အခုဆိုလို့ရှိရင်မျက်နှာပိုင်းပေါ်တော့ပြင်တာပေါ့အခုအဲ့လိုမျိုးရှိရဲဒါမဲ့ရုံကတော့အဲ့လိုမျိုးတွေထပ်ပေါ့နော်ဟိုတဘာဝနဲ့အဲ့လိုမျိုးလောက်ထားတဲ့ပစ္စည်းတွေနဲ့ပဲအဲ့လိုမျိုးပြုတ်လောက်သေးချင်တယ်ပေါ့နော်ဟုတ်
ကုသမှုတော့မြင်လဲမြင်မှုတွေကြားလဲကြားမှုတွေဒါပေမဲ့အခုမောင်လေးတည်တဲ့တိုင်းပဲလေကိပေါ်ပစ္စည်းတွေအများကြီးပေါ်တယ်ရုပ်ပိုင်းဆိုင်ရာလည်းပြည့်ပြည့်လွန်ရဘလောက်ပဲရုပ်ပိုင်းဆိုင်ရာပြည့်ပြည့်မလေးသေးမောင်လေးရဲ့ဘယ်လိုမှမလဲပေါ့နော်စိတ်ပိုင်းဆိုင်ရာအားနေနေတဲ့ခါကျတော့ကိုကိုကိုပျော်ရွှင်အောင်နေကြပါလို့ပြောချင်တယ
်ကြားတော့ကြားဝယ်ရှင်တချို့ဆိုလို့ရှင်ပေါ့နော်တတ်နိုင်တဲ့သူရှိလို့မတတ်နိုင်တဲ့သူလည်းရှိရယ်လေတတ်နိုင်တဲ့သူကြားလဲသူရဲ့အလှပတော့ပေါ့နော်အဲ့လိုမျက်နှာတွေအခွဲစိတ်တာတို့အစောစားပါနော်အသားရည်အစားပါနော်အဲ့လိုမျိုးပြင်ဆင်လာရရှိရတချို့ကြတော့မတတ်နိုင်တဲ့တွေကြတော့လေကိုယ်ရှိတဲ့ဥစ္စာလေးနဲ့ပါနော်လှလှပပလေးပေါ့အဲ့လိုမျိုးပြင်ဆင်ပြီးနေထိုင်တယ်လို့ညီမမြင်ပါတယ်ရှင့်ဟုတ
်မျက်နှာပေါ်ကရေးချောင်းတွေကိုပြပြင်ကုသတဲ့နေရာမှာခွဲစိတ်ကုသတဲ့နီးလန်းတွေရှိသလိုမခွဲစိတ်ပဲကုသလို့ရတဲ့နီးလန်းတွေလည်းရှိတယ်လို့သိရပါတယ်မခွဲမစိတ်ပဲမျက်နှာပေါ်ကအရေးချောင်းတွေကိုဘယ်လိုကုသလို့ရပါတလဲလို့မေးကြည့်တဲ့အခါအရေးပြားလှပဆိုင်ရာဆရာဝန်ဖြစ်သူဒေါက်တာဒေါ်စပယ်ချိန်ကအခုလိုပြောပါတယ်
နန်းဆိုင်စတစ်ကဖေ့စ်လစ်မှာဆိုလို့ရှင်သူကအများကြီးပဲရှိရပါတော့နော်များအဓိကအသုံးပြုတာကတော့ thread lip ကြိုးထည့်တာပေါ့ကြိုးထည့်တယ်နောက်က botox ထည့်ပြီး filler ဓာတ်မှ filler ပေါ့ filler ထိုးတယ်
เมื่อหน้าบอกว่าเยี่ยงเจ้าหนี้กูเคยเสียกู้ด่าลุเลียยาเลยสูบไปไหมเมื่อมาในงานมาแล้วเมื่อหน้าเคยเสียดูเป็นดูเยี่ยแต่หาเนบ้าเนบ้าดีเลยเมื่อหน้าเคยเสียดูเป็นอะไรกูไปลุลูกสาวหน้าบ้านเลยลุไม่จีเลยค่ะดาวตาสู้แดงอ่ะกูรู้เปล่าเลยใส่กับฟิสิกส์ก็รอดีก็รอดีเคยเสียดูเป็นดาวตัวละวะเคยเสียดูเป็นดาวรอดีเจ้าหน้าที่มินิฟิสิกส์ก็มีอะไรรู้บ้างเลยในยุคการนี้ก็ในยุค เสียงก็อินเสียงไปเลยไปนับไปก็ในเว็บปัจจุบันอินเสียงไปก็จุดนั้นเราอยู่ยาริโอจุดนั้นเอาการนี้ขาดเลยขาดวิธีเสียงที่จะตาเนี่ยที่จะตามีวารีเดียวก็เป็นเช่นเดียวเป็นปูเรียบยาเป็นแค่เดียวแค่วิโรเป็นจริงเลยครับโอ้ไม่ยอมมือเล็กขนาดคุปเชตเนี่ยน่าบอกว่าเยี่ยงเจ้าเนี่ยก็เคยเสียดูเป็นกูตามหุ่นปีโลดาฮะ
ยังไม่ได้เงี้ยโอ้ไม่ยอมจริงแบบพิเศษด้วยแต่บางวันนี้แล้วเนี่ยไปรู้ผิวเปลี่ยนเทนินท่าจะว่าเลยหรือไม่จริงเลยค่ะอัลลาบายอาเซวินซาเรตุเบกากูรู้เปล่าเลยโกโก้ก็บอกเนาะใส่ผิวสีมือไม่ใช่แบบเนี่ยลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลล မစကားပြောချင်ပါရှင့
်အရေးမတိုင်ခင်ဦးမင်းရော်ပြီးမျက်နှာပေါ်မှာအရေးအကြောင်းတွေဖြစ်ပေါ်လာခြင်းမရှိစေဖို့အတွက်ငရဲစင်ကလေးကဂီယူတိုက်ထိန်းသိမ်းဆောက်ရှောက်ထားတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆာပ
ါလူတို့နဲ့ဂျမားရေကဏ္ဍကိုကြားခဲ့ရတာပါရှင် VOA မြန်မာပိုင်းရဲ့ပုတ်ထုံးနေညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကဏ္ဍကိုတင်ဆက်ပေးမှာပါရှေ့မတိုးနိုင်ဖြစ်နေတယ်လို့ပြည်သူတွေညှိတွားနေကြတဲ့မြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်ဟာမကြာခင်ကျင်းပမဲ့ပုတ်ပါထိပ်သည့်စီဝေးကြောင့်တိုးတက်ပေါက်မြောက်သွားနိုင်တဲ့အလားအလာရှိပါသလား UPDJC လို့ခေါ်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်မှုပူရဲကော်မတီဒုတိယဥက္ကဋ္ဌဦးသူဝင်းနဲ့ဦးကျော်စန္ဒာကဆွေးနွေးသုံးသပ်ထားပါတယ်အဆုံးဖြတ်ပေးနိုင်တဲ့ပုဂ္ဂိုလ်တွေတယောက်ကျမှဖြစ်တဲ့အတွက်မျှော်လင့်ချက်ထားတယ်လို့ဦးသူဝင်းကအခုလို့စပြောပါတယ
်ကျွန်တော် UPDJC မှာဆွေးနွေးနေကြတာတော့တော်တော်လေးကြာသွားပြီလေနော်ကလေးမေကျွန်တော်တို့ကိုလည်းသိအားမရဘူးဗျာနော်ဟိုဆုံးပြက်လေးတွေမှာတက်နေတာလေးတွေကရှိတယ်လေစကားလုံးတွေကအစပါအစနဲ့ဆိုပြီးတော့အဲ့ဒီလေးတွေကကြံ့ကြာနေတဲ့ခါကျတော့ကျွန်တော်တို့မပါဝဲနဲ့ကျွန်တော်တို့ဆိုတော့နိုင်ငံရေးပါတီဖွဲ့စည်းတွေမပါဝဲနဲ့အလူတဘောအများကြီးသူတို့ဆွေးနွေးကြတာရှိတယ်ဗျာနော်အစိုးရနဲ့သူတို့လက်နက်ကန်ဖွဲ့စည်းတယ်လေသူတို့တက်ဆိုင်တဲ့လူကြီးဆိုတော့ဒါပေမဲ့အဲ့ဒါတွေကိုလိုက်ကအဆုံးပြက်တာမကြဘူးနဲ့တူတယ်ဘာလို့ဆိုတော့ကျွန်တော်တို့အစည်းအဝေးတွေလည်းမခေါ်နိုင်ဘူးလေနော်အဲ့ဒါကြောင့်မလို့သူတို့ကအခုကျွန်တော်တို့ဟိုကြားကျွန်တော်လက်ခဏလို့ကြားတာနော်အခုဒီပုံပါမှာအစီအရေးလုပ်ခွင့်ဆိုတာလေနော်ဒါဘာလို့ဆိုကျွန်တော်တို့တွေပြိတ်တာတွေဘာလို့လဲဘာမှမရှိသေးဘူးလေနော်ဘာလဲပြောပြောပေါ့ဗျာနော်ဒါသူတို့တက်ဆိုင်တဲ့ပုဂ္ဂိုလ်တွေအဆုံးပြတ်ပေးနိုင်တဲ့ပုဂ္ဂိုလ်တွေတွေ့ကြတယ်ဆိုရင်တော့ဖြစ်ရင်အဲရှိနေတဲ့အခြေအနေနဲ့ဆက်လို့ရှိရင်တော့အလားအပူကောင်းတာပေါ့ဗျာနော်နော်နည်းနည်းပူပြီးတော့မျိုးလင်းကြတော့ရှိတာပေါ့လေနော်ဟုတ်ကဲ
့ဟုတ်ကဲ့တော်တော်ကဆရာပြောတဲ့အထက်မှာဒီအစိုးရနဲ့လက်နက်ကိုင်အဖွဲ့အစည်းတွေကြားမှာတွဲဆုံဆွေးနွေးမှုတွေမကြာခဏလုပ်နေရတယ်အဲ့ဒါကောင်းပါတယ်လို့ပြောတော့အစိုးရဆိုတဲ့အထက်မှာအစိုးရနဲ့တက်မတော်နဲ့အကြမ်းမှာရောအဲ့ဒီတွဲဆုံဆွေးနွေးမှုအချင်းချင်းရှိပါလားဆရာ
အဲဒီလိုကျွန်တော်တို့ UDPGC မှာပါတော့အစိုးရကိုယ်စားလှယ်တွေပေါ့ဗျာအစိုးရကိုယ်စားလှယ်ဆိုတော့သူတို့ပြင်ဒေါက်တာတင်မျိုးဝင်းတို့ဟိုဒီမှာဦးကျော်တင်ဆွေတို့ပါတို့သူတို့လည်းပါကြတာရှိတယ်လေနော်အဲ့ဒီလိုအဲ့ဒီလိုပုံကူတွေတော့အောင်ဆန်းစုကြီးကတော့မပါဘူးလေပဲအပါရတဲ့အတွက်ကြောင့်မလို့အဆုံးပြမပေးနိုင်ဘူးလေတူရပေါ့နော်။ဒါကြောင့်မလို့တို့အခုပုတ်ပါမှလုပ်တဲ့စီဝေးဆိုတော့အထူးစီဝေးပေါ့ဗျာ။အဲခေါင်းဆောင်ဂျွန်ဆော့ကြီးလည်းပါမယ်၊တက်ချုပ်ကြီးတို့လည်းပါမယ်။အဲတက်ဆိုင်ရလက်နေကိုင်းဖွဲ့စည်းကြရတယ်ပဲတကယ်ခေါင်းဆောင်တွေအဆုံးပြပေးနိုင်တယ်လို့ပါမယ်ဆိုရဲအဲ့ဒီသဘောမျိုးဖြစ်ပါလိမ့်မယ်ဗျာ။နော်
။ဟုတ်ကဲ့။အဲ့ဒီအစိုးရဆိုတဲ့နေရာမှာကျွန်တော်ထပ်ပြီးမေးချင်ပါတယ်။အဲ့ဒီဒေါအောင်ဆန်းစုကြည်တို့ရတားပိုင်းနဲ့တက်မတော်ပိုင်းနဲ့ကြားမှာတော့ဘယ်လောက်ထိညီညွတ်မှုရှိပါလဲသူတို့နှစ်ခုကြားမှာသဘောမတူညီမှုရှိတယ်အဲ့ဒါကြောင့်တက်မတော်ရဲ့တင်းမာမှုကြောင့်အခုခါမှာဒေါန်ဆန်းစုကြည်တို့ကလည်းအဲ့ဒီဘက်ကိုရင်းသွားပြီးဆိုပြီးတိုင်းရင်းသားတွေဘက်ကပြောဆိုင်ကြပါတယ်ဆရာဘယ်လိုပြောလဲ
ကျွန်တော်တို့ဒီနေတိုင်းဖွဲ့စည်းမှာတွေ့ရောက်ကတော့ဒါလောထက်ကိုယ်ရင်းမှုတွေပါလေကတော့ပုံမလေးလေးမရှိပါဘူးဗျာနော်သူတို့တွေကြောက်နေကြောက်ဆန့်ညင်တာလေဒီထက်မှမတွေ့ပါဘူးကျွန်တော်စီဝင်ဖွဲ့စည်းပါလေဆိုလိုတာကတော့ညာဒါပြုလို့စိတ်ထဲမှာလည်းရှိကျင်လည်းရှိပါဘူးတို့လိုလည်းပဲကျွန်တော်တို့တွေ့ဆုံဆွေးနွေးတဲ့နေရာမှာအစိုးရအဖွဲ့ဆိုတဲ့နေရာမှာလည်းတယောက်နဲ့တယောက်တစ်ဖက်နဲ့တစ်ဖက်ဒါကွဲပြားတဲ့အယူဆတွေစိတ်မတွေ့ရပါဘူးဗျာနော
်အဲမဲ့တချို့ကနှိုင်းရှင်ကြတယ်ဥသိမ်းစဉ်အစိုးရလက်ထက်တုန်းကဆိုရင်
သူကအမိန်ပေးနိုင်တယ်ဥသိန်းစင်ကတက်မတော်အရာရှိဟောင်းမလို့လွှမ်းမှုတယ်ဒေါန်ဆန်းစုကြည်ကအဲ့လောက်ဒီလွှမ်းမှုမရှိဘူးရှော့ပင်းနေရတယ်တက်မတော်ရဲ့ဆန္ဒကိုဆွေးပြောကြပါတယ်အဲ့ဒါကြတော့ဆရာကျွန်တော်တို့အဲ့လိုမချေဘူးဗျနော်နောက်ဆိုတော့ဟိုဒေါန်ဆန်းစုကြည်ကအတိုင်ငါဟိုဥစ္စာအနာရှိတဲ့ပုဂ္ဂိုလ်ပဲလीနော်ဒါကြောင့်ကျွန်တော်တို့ဒီလိုရှော့ပေးတာလို့ဘာလို့မဟုတ်
ตัดตาแล้วจาบ้าไปเลยเนาะแล้วตัวมันตัดตาจาบ้าได้กันจ้ะเนาะไอ้อสงเกตก็ไอ้หลุมจ่าล่ะไปทีนี้บ่เนาะเจ้าอยู่ซะก็พี่เนี่ยดาตัวรู้ว่าโกเลยหมู่จ้องเนาะบ่ฮู้รู้ทีนี้เนาะโอเคเสียรู้อยู่บีดีซีซื้อมาก็ตําเรากูสเลเรียบลောက်ตัดตาจ่อๆสิว่าเลยเสีย
เออจำนวนกูจะเรียกเราเนี่ยหลุดๆอ่ะตัดตาละสิได้นะพี่รู้แล้วอธิกก็คือตูรู้ไปซื้อนี่ล่ะไม่ได้ป่ะเนาะอเปญหลั่นหนีทั้งยาเราก็สิล่ะเสียแค่ๆสิแค่ๆสิสุดแล้วพี่รู้เราอยู่ดีๆสิซื้อมาแล้วเว้ยแต่แค่ๆจ้ะเราตึกพี่แล้วแค่ๆนี่แล้วตึกๆด้อยล่ะไม่รู้ป่ะเนาะอยู่ซะนี่ดิสกลุนี่ดิเนี่ยไอ้ล่ะเนี่ยอัจฉริยะกุ้งนี่ล่ะนี่ดิสิเนี่ยเนาะไอ้เราจะไม่รู้อสงเนี่ยไปไหนเนี่ยหลุดๆเล
မှာတော့ဘယ်လောက်ထိညီညွတ်မှုရှိပါလဲတိုင်းသားအင်အားစုအချင်းချင်းညမှာပါဆရာ
အဲ့ဒါကလေဒီလိုဟိုကျွန်တော်တို့ယူနီဗာစီတီစီဝေးလောက်ကြတယ်အစီအေးလောက်တဲ့အခါမှာအတခါတခါကြတော့ဒီအဆုံးပြတ်မပေးနိုင်ကြီးတဲ့အချက်လေးရှိတယ်ရှိတဲ့အခါကျလို့ရှိရင်ဘာလုပ်ကြလဲဆိုတော့အဆုံးပြတ်မပေးသေးဘဲနဲ့ကျွန်တော်တို့အစီအေးကိုခဏရထားရထားပြီးတော့မှအချင်းချင်းပြန်ဆွေးနွေးစလာအဲ့ဒါကဒီအစိုးရဘက်မှာလည်းရှိတယ်ဒီနောက်ပြီးတော့လက်နက်ကင်အဖွဲ့အစည်းတွေမှာလည်းအဲ့ဒီသဘောမျိုးရှိတယ်ဆိုတော့အစီအေးကိုကျွန်တော်ယူမှလာပြီးတော့လာတက်တဲ့ကိုယ်စလေကြီးအဆုံးပြတ်မပေးနိုင်တဲ့အခါကျတွက်ဆင်ကအစုဖွဲ့တွေကိုမေးရတယ်ရှိတယ်အစုပ်ဖွဲ့မီးတဲ့သဘောကတော့ပြင်ရင်သူတို့အစုပ်ဖွဲ့ထဲမှာလည်းပဲအယူဆလေးတွေကိုယ်လည်းမရှိပုံရတယ်ပေါ့နော
်အာဟုတ်ကဲ့ဆရာပြောတာအယူဆလေးတွေကိုယ်လည်းမရှိပုံရတယ်ဆိုတော့သိပ်ပြင်းပြင်းထန်ထန်သဘောမျိုးမဟုတ်ဘူးပေါ့ဒါပေမဲ့တချို့အချင်းချင်းနဲ့တိုက်နေကြတယ်ရှိရဲ့နောက်ဥပမာ Battle Litner တို့လိုမြမအရေးကိုစောင့်ကြည့်နေတဲ့သူတွေကရေးပါတယ် Battle ကရေးတယ်မြမနိုင်ငံရဲ့ပြည်သူစစ်ဆိုတာဟာအစိုးရနဲ့တိုင်းရင်းသားအင်အားစုတွေကြားထဲမှာကြီးပဲမဟုတ်ဖဲနဲ့အဲ့လိုပြောရင်မှားလိမ့်မယ်တိုင်းရင်းသားတွေအချင်းချင်းတိုက်နေရတာလည်းပဲတော်တော်အရေးကြီးတဲ့ကိစ္စလို့ဆိုပါတယ်ဆရာဘယ်လိုပြောလို့ရလဲတော့
ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါတော့လေဒီတိုက်ပွဲကြီးဟာတူးနဲ့တူးမတိုက်တာအကောင်းဆုံးပေါ့ဗျာနော်အဲ့ဒါအခုကတော့ဒီလိုအချင်းချင်းလည်းတိုက်တာလေးကြီးရှိရဆိုတဲ့ခါကျတော့ကျွန်တော်တော့တိတ်ချာတော့မသိဘူးပေါ့တိုးတော့လေကျွန်တော်တို့နည်းနည်းလေးမိသားမိကြီးစမ်းကြည့်တဲ့ခါကျတော့ဒါအဲ့ပိုင်းကနေပြီးတော့ဒီလိုကွဲလွဲမှုကြောင့်မဟုတ်ဘဲနဲ့အနေထားလေးတွေအောက်ခြေရလူတွေကဒါသူတို့ရဲ့ drama check လေးတွေကျူးကျော်လာလို့ဟိုစန့်ကျင်တာလေးတွေဖြစ်သွားတဲ့အတွက်ဒီလိုဖြစ်ရတာတိတ်ပြီးတော့ကြီးကျယ်တာမဟုတ်ဘူးလို့တော့ကျွန်တော်တို့ပြောတာပဲလေနော
်အခုနောက်ပိုင်းမှာကျွန်တော်တခုကြားလာရတာကဒီမြောက်ပိုင်းကဒီဝါရုဥဆောင်ပြီးတော့ဖွဲ့ထားတဲ့အဖွဲ့တွေပေါ့ဆရာအဲ့ဒီအဖွဲ့တွေဟာဒီနော်အတိုင်းသားတွေက Federal တောင်းတယ်ဆိုတာကနေပြီးတော့သူက Federal တောင်းမကတော့ဘူး Confederation ဆိုပြီးတော့ပို့ပြီးတော့ရော့ရဲတဲ့ပြည်ထောင်စုပုံစံလိုချင်တယ်ဆိုပြီးတော့လည်းပဲပြောတာကြားလာရပါတယ်အဲ့ဒါကိုဆရာဘယ်လိုသုံးသပ်လို့လဲ
ဒီကိုလိုချင်တာပြောတာတွေကတော့ပြောချင်လည်းပြောကြမှာပေါ့ဗျာနော်ဒီနှုန်းကလည်းဒီလိုညဉ့်ညဲ့စတဲ့ခါကျုံးကလည်းဒီလိုပဲဟို58ခုနှစ်တက်ကလည်းရှမ်းပြည်တောင်းတာ Confederation ပဲညာနော်ဟို Federal တော့လောက်ကြမယ်ဒါပေမဲ့ဘယ်လိုမျိုးစားလဲဆိုတာကတော့ဒီလိုအဲ့ဒီဆိုင်လည်းမဆုံးချက်ခင်မှာတော့ဒီလိုပဲပြောကြတာလေးရှိမှာပေါ့ဗျာနော
်အခုဝါဥဆောင်တဲ့အဖေကအဲ့လိုပြောလာတော့သူတို့ရဲ့နောက်ကွယ်မှာတရုတ်ရှိနေတယ်လို့လူတိုင်းကသုံးသပ်ကြပါတယ်တရုတ်ရဲ့ဩဇာကောမြန်မာနိုင်ငံပြည်တွင်းစစ်ရေးဆွဲရေးအတွက်ဘလောက်အရေးပါပါသလဲသူတို့ကတကယ်စေတနာရှိရလားဆရာတရုတ်ကမြန်မာနိုင်ငံမှာပြည်တွင်းစစ်ကိုရဆဲစီခြင်းနဲ့သဘောထားရှိတယ်ထင်ပါလား
ကျွန်တော်တွေ့ရသလောက်ကတော့တရုတ်ကတော့သူတို့နဲ့ဒီနေသက်မှာရှိနေသောတိုင်းသားအလက်နဲ့ကန်ဖွဲ့စည်းနေတဲ့ပြည်နည်းနည်းနဲ့အများကြီးတွေ့ဆုံမှုတွေရှိတယ်ပေါ့နော်ဆိုလိုတာကတော့တရုတ်ဩဇာလည်းပဲရှိတယ်လို့ယူဆတာပေါ့နော်ဘာလို့လဲဆိုတော့လက်တွေ့မှာကျွန်တော်တို့ညီလာညီလာကတော့သူတို့တရုတ်ကခေါ်လာလို့လာပြီးတော့တက်ကြကြီးတာပဲနော်ဆိုတော့ကဒါကျွန်တော်တို့ကတော့တွေ့ကြည့်ရတာကတော့ဒီနိုင်ငံကြီးကြီးဆိုတာကတော့ဒီလိုပဲမဟာဗျူဟာရသူတို့အတုံးချတာလीရှိကောင်းရှိမှာပေါ့ဗျာနော
်ဆိုတော့မြန်မာနိုင်ငံမှာအဲ့ဒီတရုတ်နဲ့ဇက်ကလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပြည်ထောင်စုဘ ਹੁ အစိုးရနဲ့တကယ်စစ်မြတ်ပြီးတော့လုံအောင်ညီညာရေးဖြစ်သွားတဲ့အထိတရုတ်ကမလိုချင်ဘူးဒါကိုဆွဲထားခြင်းနဲ့ဆွဲသုံးသပ်ချက်ကိုဆရာအဲ့ဒါဖြစ်နိုင်လားဆရာ
ကျွန်တော်ကတော့ဒီယူဒီပီစီဆွေးမှလည်းတနင်္လာပြောရကြညဉ့်ညဉ့်ကြီးကတကယ်တကယ်ပြောရရင်တော့ဒီကျွန်တော်ခက်ခဲစရာအကြောင်းရှိဘူးအကြောင်းရှိဘဲနဲ့ဒီလိုဟိုဒီညဉ့်ညဉ့်ကြီးမှာတက်ဆိုင်တော်လူများတချို့ပေါ့နော်အဲ့ဒီတချို့တွေကသူတို့ကညဉ့်ညဉ့်ကြီးကိုအချိန်ဆွဲနိုင်လို့ဆွဲကျင်တဲ့လူတွေရှိနေတယ်အဲ့ဒါကြောင့်ညဉ့်ညဉ့်ကြီးကိုနောက်ကျအောင်လုပ်နေတာတွေရှိတယ်အဲ့ဒ ပါပြီเนาะနှစ်ပေါင်း80ကြာတယ်ခါကြတော့တချို့လုံမကင်မာတွေလည်းရှိတာတွေရှိကောင်းရှိမှာပေါ့ရှိလို့ရှိရင်တော့ဒါတို့လူလူငယ်ငယ်ရရသွားလို့ရှိရင်ဒီဟာတွေအေးရွာတွေရေးရွာခံရမှာစိုးတာတွေလည်းရှိကောင်းရှိမယ်နောက်ကိုစီးပွားရေးတွေပါထူထောင်ထားတာတွေလည်းပြည့်စုံကြည့်စီမာတွေရှိတယ်ဆိုတော့ဒါလေးတွေကိုစိုးရင်ပြီးတော့ငယ်ငယ်ရေးမရသေးရင်ပူကောင်းနေဆိုတဲ့အယူဆမျှရှိသလားဆိုအဲ့ဒါတွေမရှိပါန
နိုင်ငံရေးမှာဒါ issues နဲ့ personalities တွေကိုရေးကိုရာသိမြတ်တယ်မသိဘူးဆိုတာရှိရဲနိုင်ငံရေးအဖြစ်အဓိကကြတဲ့ပြဿနာတွေရှိရဲအခုမြန်မာနိုင်ငံတွဲဆုံဆွေးနွေးရေးကိုတချို့ကပြောကြတယ်လူချင်းရင်းနှီးရမကြခဏတွဲဆုံတာမရှိလို့ခက်တယ်ဆိုတော့အဲ့ဒီ personality ကဘလောက်အရေးကြီးနေလဲဆရာကြီးပြည်တွင်းညီညာရေးမှာ
ဒါတော့လေဟိုညီညာရေးကြီးမကဘူးပေါ့ဗျာနော်တာမာချီနေပါလေပဲလူချင်းချင်းနှီးတော့ပိုကောင်းတာပေါ့ဗျာယူနေချင်းချင်းနှီးလို့ချင်းတယောက်နဲ့တယောက်ချင်းနှီးကောင်းကောက်လို့လည်းရတယ်လေမရင်းနှီးဘူးဆိုလို့ရှိရင်မျက်စောင်းတိုးရတော့မခံနိုင်ဘူးလေအဲ့တော့ယင်းနီးတာကောင်းတာပေါ့ဗျာဒါကြောင့်တွေ့များများတွေ့ဆိုရင်လည်းကောင်းတာပေါ့မဟုတ်လားဒါကတော့နှစ်ခုစလုံးပါပဲလူချင်းချင်းနှီးကိုလည်းပါတယ်အဲတကယ် issue မှဖြစ်ဖို့လည်းလိုအပ်တာပေါ့နော်ညီညာချင်းတကယ်လူချင်းနဲ့စိတ်ဆန္ဒလည်းရှိဖို့လည်းလိုတယ်အဲရှိဖို့ကလည်းညီများအောင်မြင်မှုစဉ်လူချင်းချင်းနှီးကိုပို့လို့တာပေါ့ဗျာမဟုတ်လား
ဟုတ်ကဲ့အဲ့တော့အခုပုပ္ပားထိပ်သီးတွေ့ဆုံမယ်ဆိုတဲ့အခါမှာအဆုံးဖြတ်ပြင်းထန်တဲ့ပုဂ္ဂိုလ်တွေဒါအလွတ်သဘောသူတို့ဒါ retreat လုပ်ကြတဲ့သဘောဆိုတော့ပူပြီးရင်းနှီးဖို့အလားအလာရှိရလို့ယူဆပါတယ်ဆရာဘလောက်အကောင်းမြင်မျှော်လင့်ပါလဲဒီပေါ်ကရလကု
န်ဖြည့်ကြည့်တွေ့ရဆိုတဲ့အကောင်းတာပေါ့ပြောလို့ဆိုသူတို့ကအဆုံးဖြတ်ပြီးနိုင်တဲ့လူနောက်ပြီးတော့လဲဆရာပြောတဲ့အတိုင်းဒါ informal ပေါ့ဗျာတော့ပြောညင်သူပြောလို့ရတယ်ပုံမှန်လေးနဲ့ပြောလို့ရတယ်ဆိုတော့ပူပြီးတော့ကောင်းတာပေါ့ဗျာနော်အဲ့ဒီပြောလေကျွန်တော်ကတော့ဒီလိုတွေးဆုံဆွေးနွေးမှုဖြစ်တာကိုတော့သဘောကျပါတယ်နော
်ဟုတ်ကဲ့ဆိုတော့လက်စွပ်လက်ကင်အဖြစ်တစ်ခုထွက်မယ်လို့ကမျှော်လင့်လားဆရာ
အဲမျှော်လင့်တာပေါ့ဗျာနော်မျှော်လင့်တာပေါ့ပေါ်လာမယ်မပေါ်လာဘူးဆိုတာတော့မပြောတော့ဘူးမျှော်လင့်တာပေါ့ဗျာနော်
မြမငင်းချရင်ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ UBDJC လို့ခေါ်တဲ့ပြည်တော်စုငင်းချရင်ဖော်ဆောင်မှုဘူးတွဲကော်မတီဒုတိယဥက္ကဋ္ဌဦးသူဝင်းနဲ့ဦးကျော်ဆန္ဒတို့ဆွေးနွေးတုံ့တက်ထားတာကိုနားဆင်ခဲ့ရတာပါရှင်။အခုတော့လာမယ့်စနေနေ့ည9:00တိုင်းလေးလိုက်အစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ကြရအောင်ပါ
။ဒေါ်ရစီများရှင်။ကမ္ဘာကျဝဆင်းရဲချမ်းသာကွာဟမှုလျှော့ချရေးကတိပေးထားတဲ့အတိုင်းကျူပန်းရမှာကမ္ဘာပေါ်ကနိုင်ငံပေါင်း158နိုင်ငံနဲ့မြန်မာနိုင်ငံဟာအဆင့်138မှာရှိနေတဲ့အကြောင်းနိုင်ငံတကာပြဟိတအဖွဲ့ဖြစ်တဲ့ Oxfam ရဲ့စာတမ်းသစ်ကဖော်ပြထားပါတယ်။ဆင်းရဲချမ်းသာကွာဟမှုမှာအဓိကကျတဲ့ကျန်းမာရေး၊ပညာရေး၊လူမှုရေးအတွက်သုံးစွဲမှုအခွန်စနစ်နဲ့အလုပ်သမားခွင့်ရေးတွေမှာအစိုးရရဲ့ကင်တွယ်ဆောင်ရွက်ပုံတွေကိုတိုင်းတာစစ်ဆေးထားတဲ့ညွှန်ကိမ်းမှာမြန်မာနိုင်ငံနောက်တန်းရောက်နေရတာပါကြောင့်များပါလေ။မြန်မာနိုင်ငံမှာဆင်းရဲချမ်းသာကွာဟမှုဘလောက်တောင်ကြီးမားနေပါသလဲဆိုတော့ကို VOS နေနေညာတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOS ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOS ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ View American အတန်းရဲ့တိုက်ရိုက်လေးလိုက်စီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်နှမတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့အားကစားကဏ္ဍအလဲပါ။အာဂျင်တီးနားနိုင်ငံမှာစနေနေ့ကစပြီးတော့ဖွင့်လှစ်လိုက်တဲ့ကမ္ဘာလူငယ်အိုလံပစ်အားကစားပွဲတော်အကြောင်းနဲ့ဘောလုံးလောကကထူခြားတဲ့သတင်းတွေအပါအဝင်တစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ဆက်ပေးထားပါရစေ။နားဆင်ပါရှင်။
ပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကမ္ဘာလူငယ်အိုလံပစ်အားကစားပွဲတော်ကိုတော့အာဂျင်တီးနားနိုင်ငံဘွေနိုဇာရက်စ်မြို့မှာစနေနေ့ကစတင်ဖွင့်လှစ်လိုက်ပါတယ်ချယ်ဆီနဲ့အင်္ဂလန်အသင်းကောင်းဆောင်ဟောင်းဂျွန်တယ်ရီဘောလုံးသမားဘွားကနေအနားယူလိုက်ပြီးဖြစ်ပါတယ်မြို့သမီးတူကိုအာရမပြုတ်ကျင်တယ်ဆိုပြီးတော့ဆွဆွဲခံနေရတဲ့စီရိုနောဒိုကိုပေါ်တူဂီအသင်းကနေချဉ်လက်ထားလိုက်ပါတယ်ဒီလိုတပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ ကမ္ဘာလူငယ်အိုလံပစ်ပြိုင်ပွဲကိုတော့အာဂျင်တီးနားနိုင်ငံဘွေနိုဇာရက်စ်မြို့မှာစတင်လိုက်ပါပြီ။အောက်တိုဘာ6ရက်နေ့စနေနေ့ကဘွေနိုဇာရက်စ်မြို့ရဲ့လမ်းဒီပေါ်မှာဖွင့်လှစ်ခဲ့တာဖြစ်ပြီးတော့လူပေါင်း2သိန်းကျော်လဲတက်ရောက်ခဲ့ပါတယ်ဒါဟာဒီကနေ့ခေတ်အိုလံပစ်ပြိုင်ပွဲသမိုင်းတလျှောက်ဖွင့်ပွဲအခမ်းအနားကိုပထမဆုံးအချိန်လမ်းပေါ်မှာပြုလုပ်တာလည်းဖြစ်ပါတယ်။နိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်ဘက်ကတော့
Los miembros del equipo de fútbol
ခုလိုဒီနေရာကိုရောက်လာကြဖို့အတွက်ခင်ဗျားတို့အားလုံးလေ့ကျင့်ပြီးတော့ခက်ခဲခက်ခဲပြိုင်ခဲ့ကြရတယ်။ခင်ဗျားတို့ချစ်တဲ့အားကစားနည်းအတွက်အကောင်းဆုံးကြိုးစားခဲ့ကြရတယ်။ဒါကြောင့်ခင်ဗျားတို့ဒီနေရာကိုရောက်လာကြတာပါ။ကျွန်တော်တို့အားလုံးဟာကမ္ဘာနေရာဇုံကနေပြီးတော့လာကြတဲ့အတွက်တယောက်နဲ့တယောက်မတူသလိုရည်ကြီးမှုတွေကလည်းမတူကြပါဘူး။ဒါပေမဲ့ကျွန်တော်တို့အားလုံးအပြန်အလှန်ချစ်ကြည်ရင်းနှီးမှုလေးစားမှုစတဲ့အိုလံပစ်တံပိုးတွေအောက်မှာတပေါင်းတစ်စီးရဲ့ရှိနေကြပါတယ်
။ဖွင့်ပွဲခန်းနာကိုထိုင်းနိုင်ငံမှာမကြသေးခင်ကလိုင်ကူရီအတွင်ပိတ်မိနေခဲ့တဲ့တောဝက်ဘောလုံးသင်းကအသင်းသားတွေလည်းတက်ရောက်ခဲ့ကြပါတယ်။ပြိုင်ပွဲကတော့စနေရကျချင်းပသွားမှာပါ။ကမ္ဘာလူငယ်အိုလံပစ်ပြိုင်ပွဲကျင်းပတာဟာအခုချိန်မှနဲ့ဆိုရင်တော့၃ချိန်မြောက်ရှိဖြစ်ပါတယ်။ဒီပြိုင်ပွဲကတော့အသက်15နှစ်ကနေ18နှစ်ကြားလူငယ်အားကစားသမားပေါင်း4000ကျော်ဝင်ရောက်ရှင်ပြိုင်ကြပြီးတော့အားကစားနည်းလည်း32မျိုးပါဝင်ပါတယ်။မြန်မာနိုင်ငံကတော့ရွက်လီပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်နေဆိုပြီးတော့ပြိုင်ပွဲရဲ့အင်တာနက်ဆောင်မျက်နှာမှာဖော်ပြထားပါတယ်ခင်ဗျာဘောလုံးသတင်းမှာတော့ပေါ်တူဂီအသင်းကသူတို့ရဲ့အားထားရတဲ့တိုက်စစ်မှုရော်နောဒိုကိုအခုရက်ပိုင်းမှာကစားဖို့ရှိနေတဲ့နိုင်ငံကဘောလုံးပွဲမှာကစားဖို့ခေါ်ယူခြင်းမရှိဘဲနဲ့အသင်းကနေချမ်းလတ်ထားလိုက်တယ်ဆိုပြီးပေါ်တူဂီဘောလုံးအဖွဲ့ချုပ်ကကြေညာပါတယ်ပေါ်တူဂီဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌအပါအဝင်ရော်နောဒိုနဲ့သူတို့ဆွေးနွေးခဲ့ပြီးအခုလိုဆုံးဖြတ်ခဲ့တာဖြစ်တယ်လို့ပေါ်တူဂီနီးပြဖာနန်ဒိုဆန်တိုစ်ကပြောပါတယ်။ဘာတွေဆွေးနွေးခဲ့လဲဆိုတာနဲ့ပတ်သက်ပြီးနီးပြဆန်တိုစ်ကတော့
ကျော်ပရော်ပရီတမိုင
်ဖွဲ့ချုပ်ဥက္ကဋ္ဌရဲ့ကျွန်တော်ရဲ့ရော်နောဒိုရဲ့ဘာတွေပြောခဲ့တယ်လဲဆိုတာကိုတော့အသေးစိတ်မပြောနိုင်ပါဘူး။ကျွန်တော်အနေနဲ့ဒီလိုမျိုးဆွေးနွေးတဲ့ကိစ္စတွေကိုဘယ်တော့မှပြောလို့မရှိပါဘူး။ဒါတွေကကျွန်တော်တို့ကြားကအတွင်းရေးကိစ္စသက်သက်ပါ
ရနောဒိုကသူ့ကိုအာရမပြုတ်ကျင်ခဲ့တယ်ဆိုပြီးတော့အမေရိကန်မျိုးသမီးတူကပြီးခဲ့ရက်ပိုင်းအတွင်းမှာဆွဆွဲခဲ့ပါတယ်။လွန်ခဲ့10နှစ်လောက်ကသူတို့နှစ်ဦးလာစ်ဗေးဂတ်စ်ကနိုင်ကလပ်တစ်ခုမှာတွေ့ဆုံခဲ့စဉ်တွင်ရနောဒိုကသူမကိုအာရမပြုတ်ကျင်ခဲ့တယ်ဆိုပြီးတော့ဆွဆွဲခဲ့တာပါ။ရနောဒိုကတော့ဒီဆွဆွဲချက်တွေကိုညှင်းဆိုပါတယ်။ရနောဒိုနဲ့ဆိုပါအမျိုးသမီးတို့နိုင်ကလပ်တစ်ခုမှာအတူရှိနေတဲ့ဓာတ်ပုံတွေထွက်ပေါ်လာတာကြောင့်ရနောဒိုရဲ့စပွန်ဆာကုမ္ပဏီတွေဖြစ်တဲ့အမေရိကန်အားစားကုမ္ပဏီဖြစ်တဲ့ Nike နဲ့EA video game တို့ကလည်းဒီကိစ္စပေါ်မှာအထူးပဲစိုးရိမ်ပြီးစိတ်နှောက်ယှက်ဖြစ်မိကြောင်းနဲ့အနီးကပ်စောင့်ကြည့်သွားမှာဖြစ်တယ်လို့လည်းပြောလိုက်ပါတယ်။ဒါပေမဲ့လည်းပေါ်တူဂီဝန်ကြီးချုပ်နဲ့ Juventus အသင်းရဲ့နီးပြ Massimo Allegri တို့ကတော့ Ronaldo ဘက်ကနေကာကွယ်ပြောဆိုခဲ့ပါတယ်။ဒီတစ်ပတ် Premier League ဘောလုံးပွဲတွေမှာတော့ Manchester United အသင်းနိုင်ရသွားပါတယ်။ PR နဲ့ရင်ဆိုင်နေရတဲ့ Manchester United နဲ့ Newcastle တို့ကစားကြတာမှာ Man U ကနောက်ကနေလိုက်ပြီးတော့အသေးအံကစားပြီး 3-2 နဲ့နိုင်သွားတာပါ။ပွဲစားပြီး7မိနစ်မှာနှကိုးပေးလိုက်ရတာကြောင့်မန်ယူနီးပြမော်ရီညိုအနေနဲ့ပွဲမတိုင်ခင်ကသတင်းတွေထွက်နေသလိုပဲဒါဟာသူ့အတွက်နောက်ဆုံးပွဲဖြစ်တော့မယ်ဆိုပြီးတော့လည်းအတော်များများကထင်နေကြတာပါဒါပေမဲ့လည်းဒုတိယပိုင်းမှာမာတာမာစီယောနဲ့ဆန်ချက်စ်တို့ကတကိုးစီသွင်းပေးခဲ့လို့နောက်ဆုံးမှာမန်ယူကညူကာဆယ်ကိုအင်္ဂွင်မှာ 3-2 နဲ့နိုင်သွားပါတယ်ဂျန်နယ်ပွဲစဉ်တွေမှာတော့တော့တန်မကာဒစ်ကိုတကိုးကိုမရှိနဲ့နိုင်သလိုအက်ဗဒန်ကလည်းလက်စတာကို 2-2 နဲ့နိုင်သွားပါတယ်တနင်္ဂနွေနေ့ကပွဲစဉ်တွေမှာတော့အာစနယ်ကဖိုလန်ကို 5-2 ၊ Chelsea ကဆောက်သမ်တန်ကို 3-2 မရှိနဲ့နိုင်ပြီးတော့ရယ်မက်ဒရစ်က Liverpool နဲ့ Man City တို့ဂိုးမရှိသေးကြသွားပါတယ်။ဒါကြောင့် Man City, Chelsea, Liverpool တို့အမှတ်20စီနဲ့ရယ်မက်ဒရစ်ကနေဦးဆောင်နေပြီးတော့အာစနယ်နဲ့ Tottenham တို့ကတော့18မှတ်စီနဲ့အဆင့်4နဲ့5နေရာမှာရှိနေပါတယ်ဗျာ Chelsea နဲ့အင်္ဂလန်သင်းကောင်းဆောင်ဂျွန်တယ်ရီဟာဘောလုံးသမားဘွားကနေအနားယူလိုက်ပြီဖြစ်ပါတယ်။သူ့အနေနဲ့23နှစ်ကြာဘောလုံးကစားလာခဲ့ပြီးတဲ့နောက်ဒီချိန်ဟာကစားသမားဘွားကနေအနားယူဖို့အကောင်းဆုံးအချိန်ဖြစ်တယ်လို့တယ်ရီက Instagram လူမှုကွန်ရက်ကနေတဆင့်ကြေညာခဲ့တာဖြစ်ပါတယ်။တယ်ရီဟာ Chelsea အသင်းနဲ့တူ Premier League ဖလား5ချိန် FA ဖလား5ချိန် League ဖလား3ချိန် Champions League နဲ့ Europa League 2ချိန်အပါအဝင်စုစုပေါင်းစုဖလား19ခုရခဲ့ပါတယ်။ရ Jerryha championship တန်းက Aston Villa နဲ့ပြီးခဲ့တဲ့ရာသီအကုန်မှာစာချုပ်တက်တန်းကုန်ဆုံးခဲ့ပြီးချိန်ကစပြီးတော့ဘယ်အသင်းနဲ့မှစာချုပ်ထပ်မံချုပ်ဆိုခြင်းမရှိပဲအခုလိုအနားယူလိုက်တာဖြစ်ပါတယ်ခင်ဗျာ American နိုင်ငံ Nevada ပြည်နယ်မှာစနေနေ့ကထိုးသက်ခဲ့တဲ့ UFC 229 MMA ကိုခံပညာဆုံးပြိုင်ပွဲမှာတော့ရုရှားနိုင်ငံက Khabib Nurmagomedov ကအိုင်လန်က Conor McGregor ကိုအနိုင်ယူပြီးတော့ UFC Lightweight Champion ပွဲကိုဆက်ထိန်းသွားပါတယ်။လေးကြီးရောက်မှာ Khabib က McGregor ကိုမလုံနိုင်အောင်နောက်ကနေခွာပြီးလက်ဘင်းကိုချုပ်လိုက်တဲ့အတွက် McGregor ကအရှုံးပေးလိုက်တာပါ။ပွဲပြီးမှာတော့ Khabib နဲ့ McGregor အသင်းကတယောက်နဲ့ညှိကြပြီးတော့ Khabib ကကြိုးဝိုင်းထဲကနေခုန်ထွက်ပြီးထိုးကြချိတ်ကြတွေဖြစ်ခဲ့သလိုမက်ဂရဂါနဲ့ခါဘက်အသင်းကတချို့လဲကျိုးဝိုင်းထဲမှာထိုးကြိတ်ခဲ့ကြတာကြောင့်ရိုးရိုးတဲတဲတွေဖြစ်ပြီးတော့လုံခြုံရေးနဲ့ဘွဲတော်ဝင်ရှိသူတွေကဝင်ပြီးတော့ထိမ့်သိမ်းခဲ့ရပါတယ်။အဲ့လိုဖြစ်ခဲ့တဲ့ပုံမှာခါဘက်ကပွဲပြီးမှာထောင်းပန်ခဲ့ပါတယ
်။ First of all, I want to say sorry to Athletic Commission.
ပထမဆုံးအနေနဲ့ကျွန်တော် Nevada အကစားကော်မရှင်ကိုတောင်းပန်ပါတယ်။ပြီးတော့ Nevada ပြည်သူတွေနဲ့ Vegas မြို့ကလူတွေကိုတောင်းပန်ပါတယ
်။ Nevada အကစားကော်မရှင်ကတော့ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးနေပြီးတော့အခုလောလောဆယ်မှာတော့လူ3ယောက်ကိုအာဏာပိုင်တွေဘက်ကဖမ်းဆီးထိန်းသိမ်းထားပါတယ်ခင်ဗျာ
တပတ်အတွင်းအာကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ဆက်သွားတော့ပါရှင်။မနေ့ပြန်ကြာတာပရင်းနဲ့မနေ့ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနာဆင်ခဲ့ရတဲ့စီစဉ်တွေကိုပြန်ပြီးတော့နာဆင်ကြမှာပါ။ VOA မြန်မာပိုင်းအတန်းလွင့်စီစဉ်တွေကိုတနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါရယ်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါရယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါရယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မကျေးမွန်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုနာဆင်နိုင်ကြပါရဲ့ရှင်အခုတော့ကြာရှည်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုကောင်းလင်းဦးကပြောပြပေးပါဦ
းတူရကီနိုင်ငံအစ္စတန်ဘူမြို့က sorry ကောင်စစ်ဝင်ရုံးနဲ့ဝင်သွားတာကိုလွန်ခဲ့တဲ့တစ်ဖက်ကနောက်ဆုံးတွေ့ခဲ့ရတဲ့ sorry သတင်းတော့ထူးထူးဆန်းဆန်းပြောင်းနေတာကိုကူညီစုံစမ်းပေးဖို့အမေရိကန်ကဒီနေ့ပဲကန့်လန့်လိုက်ပါတယ် sorry နိုင်ငံကအကူအညီတောင်းခံလာခဲ့မယ်ဆိုရင်အမေရိကန်ပြည်တော်စုစုံစမ်းစစ်ဆေးပြူ FBI ကကျွမ်းကျင်သူတွေဆေးလွတ်ဖို့ရှိမရှိမေးမြန်းရမှာဒုတိယသမ္မတမိုက်ပန်ဆာတက်နေတဲ့မြတ်အကူအညီပေးသွားဖို့အသင့်ရှိတဲ့အကြောင်းပြောဆိုလိုက်တာပါဟာရီကိန်းမက်ကဲအန်ဒီယာကြီးမားလွန်းတာကြောင့်အမေရိကန်တောင်ပိုင်းဖလော်ရီဒါပြည်နယ်ကဒေသခံတွေကြိုတင်ပြင်ဆင်ထားဖို့မိုးလေဝသခန့်မှန်းသူတွေသတိပေးနေကြမှာပဲဒီနေ့မနေ့ပိုင်းမှာမုန်တိုင်းဟာပုံမအကောင်လာနေပါတယ်ဖလော်ရီဒါပြည်နယ်ပနားမမြို့တောင်နဲ့အနောက်တောင်ဘက်130ကီလိုမီတာအကွာမှာရောက်နေပြီဖြစ်တဲ့ပြင်းအားဆင်လေးရှိဟာရီကိန်းမုန်တိုင်းဟာတနအီကိုအမြင့်ဆုံးလေတိုက်နှုန်း230ကီလိုမီတာအထိရှိနေတဲ့အကြောင်းလဲအမေရိကန်အမျိုးသားဟာရီကိန်းမုန်တိုင်းဌာနရဲ့နောက်ဆုံးထုတ်ပြန်ချက်မှာဖော်ပြထားတာပါဟာရီကိန်းမိုက်ကဲချင်းကပ်လာနေခြင်းမှာပဲဖလော်ရီဒါပြည်နယ်အနောက်မြောက်ဘက်ပန်ဟန်ဒေးမှာလေပြင်းတက်ခတ်နေပြီးကာရိုလန်းကရေမျက်နှာပြင်ကလည်းမြင့်တက်လာနေတဲ့အကြောင်းသတိပေးထားတာထားပါတယ်ဒါဆိုလို့ရှိရင်တော့ပန်ဟန်ဒေးဒေသမှာမုန်တိုင်းတန်တဲ့အခြေအနေတွေကိုစတင်မှတ်တမ်းတင်ခဲ့တဲ့1852ခုနှစ်ကစလို့အားအကောင်းဆုံးမုန်တိုင်းတစ်ခုဖြစ်လာနိုင်တယ်လို့လည်းသတိပေးနေကြတာပါတရုတ်နိုင်ငံရဲ့ရန်လုံမှုတွေကြီးထွားလာနေရတဲ့အမျှတိုင်ဝမ်ကိုဒီကိုပိုင်အုပ်ချုပ်ရေးကိုကာကွယ်သွားမယ်အကြောင်းထိုင်ဝမ်သမ္မတဆိုင်ဟင်ဝမ်ကကြေညာပြောဆိုလိုက်ပါတယ်ထိုင်ဝမ်ရဲ့ကာကွယ်ရေးအသုံးစရိတ်နှစ်စဉ်တိုးသွားမယ်အကြောင်းပြည်ရင်းကာကွယ်ရေးပစ္စည်းထုတ်လွှင့်မှုကိုလည်းဖွံ့ဖြိုးတိုးတက်အောင်စောင့်ရတော့မှာဖြစ်တယ်လို့အထူးသဖြင့်ရင်ကိုတင်မောအစ်တွေတိဆောက်ရင်းနဲ့လက်ချင်းရေးလေးနေတိဆောက်ရေးဖြစ်တဲ့အကြောင်းထိုင်ဝမ်သမ္မတကဒီနေ့ဗိုလ်ထုနဲ့နှစ်ပတ်လည်အမျိုးသားနေ့အခမ်းအနားမင်္ဂလာတွင်ပြောဆိုသွားတာပါလူလိုက်လူလာတဲ့ Democratic Progressive Party ခေါင်းဆောင်ဆိုင်ဟင်ဝမ်ဟာ2016ခုနှစ်မှာထိုင်ဝမ်သမ္မတအဖြစ်နဲ့စတင်တာဝန်ယူခဲ့ပြီးတဲ့နောက်တရုတ်စိုးရရဲ့တနင်္ဂနွေနေ့မူဝါဒကိုလက်မခံခဲ့တာကြောင့်တရုတ်ဘက်ကထိုင်ဝမ်နဲ့ဆက်ဆံရေးဖြတ်တောက်ထားတာလည်းဖြစ်ပါတယ်
။တရင်ချင်းချက်ကိုကွန်လင်းကျင်ညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကွန်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Citrit Franklin ဖြစ်ပါတယ်။ VOA American အတန်ရမနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ24 kHz 13.3 ညလိုင်းဒိုမီတာ32 kHz 93.5 နဲ့လိုင်းဒိုမီတာ40 kHz 9:30ရောကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပ
ါ This program has come to you from the Voice of America, Washington.